Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်အတန်းရဲ့2022ခုနှစ်ဒီဇင်ဘာလ22ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်းလင်းချက်မြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးသွားပါမယ်ဒီကနေ့နောက်တော့ဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာပဋိပက္ခတွေကြောင့်လာမယ့်2022ခုနှစ်အတွင်းလူသားချင်းစာနာမှုအထောက်အကူလိုအပ်သူတွေဟာ14သန်းကျော်အထိရှိလာနိုင်တယ်လို့ကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်မြန်မာပြည်ကိုလာရောက်မဲ့တဲ့ဒါအပြင်ကိုဗစ်ကာယောကာကာလအတွင်းအမေရိကန်ပြည်ထောင်စုမှာပထမအဦးဆုံးအကြိမ်ဖြစ်လူဦးရေတိုးပွားမှုနှုန်းကျဆင်းသွားတဲ့တဲ့စတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာတဲ့တွေကိုတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ကရင်ပြည်နယ်၄ K ကောဒေသတိုက်ပွဲတွေကိုစစ်တပ်ဘက်ကအဆုံးသတ်ဖို့ကရင်လက်နက်ကင်တပ် KNU ကတောင်းဆိုလိုက်ပါတယ်။
ဒီကတော့စပြီးတော့ဒီဆိုင်နီးရဲ့လူကစစ်တပ်ဘက်ကဖြစ်နေတဲ့အခါကျတော့ဒီကိစ္စမှာစစ်တပ်ကဖျော့ပြီးထုတ်လိုက်တာတော့ပိုပြီးကောင်းတယ်လို့အမိပ
ါတဆက်ထဲမှာပဲခရင်ပြည်နယ်တဲကနောက်ထပ်စီးရီးအခြေအနေစုစည်းတင်ပြချက်မြန်မာရွှေပြောင်းနေရှိရာထိုင်းနိုင်ငံဘက်ကကိုဗစ် -19 အခြေအနေမလေးရှားမှာရေကြီးမှုထံမြန်မာလုပ်သားတွေပါတွေ့ကြုံရတဲ့အကြောင်းသတင်းဆောင်မတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီနောက်မှာတော့အမေရိကန်ကာကွယ်ရေးဆိုင်ရာလုတ်ပိုင်ခွင့်အဲ့ဥပဒေတွေကမြမရေးပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးခန်းအပါအဝင်အပတ်စဉ်အစည်းအဝေးတွေကိုလည်းနားဆင်ကြရပါမယ်ရှင်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါမယ
်မြန်မာနိုင်ငံမှာပြပွားနေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ဥယျာဉ်တိုးလာနေပြီးမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူတွေပုံမလိုအပ်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူ Fahrenheit ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာအင်ကာနေကပြောဆိုလိုက်ပါတယ
် Fighting between and among the Myanmar army, ethnic armed organizations and local people's defense forces continues.
မြန်မာစစ်တပ်နဲ့တိုင်းရင်းသားအင်အားစုများဒေသခံပြည်သူကာကွယ်တပ်ဖွဲ့ PDF တွေအကြားဆက်လက်တိုက်ပွဲဖြစ်ပွားနေတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးရသူတွေတိုးလာနေတဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနခွဲအနေနဲ့လွန်စွာမှဆုံးရင်ပူပန်နေတဲ့အကြောင်းကိုကုလသမဂ္ဂပြောရေးဆိုခွင့်ရှိသူ Fahrenheit ကပြောဆိုထားတာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီရေးအဖွဲ့တွေနဲ့အတူအကူအညီပေးနေတဲ့အဖွဲ့တွေဟာဒုက္ခသည်တွေထံအရောက်သွားနိုင်ဖို့လိုအပ်ကြောင်းနဲ့အထူးသဖြင့်တိုက်ပွဲတွေပြင်းထန်နေတဲ့မင်းတပ်လိုနေရာမျိုးတွေမှာဒုက္ခသည်တွေထံကိုတွားရောက်ဖို့တွားရောက်လို့မရဖြစ်နေတဲ့အတွက်အထူးစိုးရိမ်မိတယ်လို့လည်းပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။2022ခုနှစ်အတွင်းမြန်မာနိုင်ငံအတွက်တောင်းခံထားတဲ့အမေရိကန်ဒေါ်လာ385တန်းနဲ့က58ရာခိုင်နှုန်းဟာအကူအညီလိုအပ်နေတဲ့လူ3တန်းတည်းက2တန်း4သိန်းကျော်လောက်ကိုသာကုလသမဂ္ဂအနေနဲ့ကူညီရေးအဖွဲ့တွေကကူညီနိုင်တယ်လို့ဆိုပါတယ်။လာမယ့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာအနည်းဆုံးလူ 14.4 တန်းလောက်အတွက်လူသားချင်းစာနာမှုအထောက်အကူတွေလိုအပ်မှာဖြစ်ပြီးတော့အဲ့ဒီအထက်က6.2 တန်းလောက်ဟာအရေးပေါ်အကူအညီတွေလုံးဝဖြစ်တယ်လို့ကုလသမဂ္ဂကတွက်ချက်ထားပါတယ်။ဒီအတွက်လဲအမေရိကန်ဒေါ်လာ826တန်းလိုမယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုသွားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနအတွင်းဝင် Harsh Baden Shringa ဟာဒီကနေ့ပုံတူးနေ့မှာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်အိန္ဒိယကအစစ်မြင်အရာရှိတဦးလာရောက်တာဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရင်းနဲ့ပတ်သက်တာတွေအိန္ဒိယမြန်မာနယ်စပ်လုံခြုံရေးအခြေအနေတွေနဲ့မြန်မာနိုင်ငံရေးအခြေအနေတွေကိုဆွေးနွေးလိမ့်မယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာန MEA ကထုတ်ပြန်ပါတယ်။ဒါတွေအပြင်မြန်မာနယ်စပ်မနီပူပြည်နယ်နဲ့နာဂါလန်ပြည်နယ်တွေမှာမကြာသေးခင်ကစစ်သွေးကြွအဖွဲ့တွေရဲ့လှုပ်ရှားမှုတွေတွန်းမြင်လာတဲ့အပေါ်မှာလည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမှာပါဝင်လိမ့်မယ်လို့လေ့လာသူတွေကဆိုပါတယ်။အိန္ဒိယနိုင်ငံရဲ့အတွင်းဝင်အနေနဲ့မြန်မာစစ်ကောင်စီနဲ့တင်တာမကနိုင်ငံရေးပါတီတွေအရက်ပက်ဆိုင်ရာအသင်းဖွဲ့တွေနဲ့လည်းတွဲဆုံဆွေးနွေးလိမ့်မယ်လို့အိန္ဒိယနိုင်ငံရဲ့ဌာနကြီးညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ AB လကတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်ပြီးအိန္ဒိယအစိုးရကရှုံချကြောင်းကြီးညာခဲ့ပါတယ်။ ဒါအပြင်ဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဒီလအစောပိုင်းကထောင်ဒဏ်ချမှတ်လိုက်စဉ်ကလည်းအိန္ဒိယအစိုးရကစိတ်အနှောက်အယှက်ဖြစ်ရပါကြောင်းနဲ့မြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထောက်ခံပါကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဘာရင်ဒရန်ဗာချီကပြောကြားခဲ့ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုသွားရောက်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့မဆာချူးဆက်ပြည်နယ်လိုဝဲမြို့မှာရှိတဲ့ကမ္ဘောဒီးယားကောင်စစ်ဝင်ရုံးရှိမှာပြီးခဲ့တဲ့စနေနေ့ကအဝေးရောက်မြန်မာနိုင်ငံသားများကဆန္ဒပြခဲ့ကြပါတယ်
။ Burma, Burma must be free.
Freedom, justice, democracy.
Cambodia must be free.
အာဆီယံလက်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာအနာသိန်းစစ်ကောင်စီနဲ့တွေ့ဆုံဖို့လာမဲ့2022ခုနှစ် January လမှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့အာဆီယံကသဘောတူညီချက်၅ချက်နဲ့ဝင်ရောက်ဖြေရှင်းပေးဖို့ကိစ္စကိုမြန်မာအာဏာသိမ်းစစ်ကောင်စီကအပြေးအဝပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်အာဆီယံကမြန်မာစစ်ကောင်စီတွေကိုအာဆီယံထိပ်သီးအစည်းအဝေးတက်ဖို့ဖိတ်ကြားခြင်းမပြုဘဲအရေးယူဆောင်ရွက်မှုတွေပြုလုပ်ထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့အာဆီယံ၁၀နိုင်ငံဖွဲ့စည်းထားတာဖြစ်ပြီး၉နိုင်ငံမဟုတ်ကြောင်းနဲ့ဒါကြောင့်မြန်မာနိုင်ငံကိုပြန်ခေါ်တက်ပြီး၁၀နိုင်ငံဖြစ်အောင်လုပ်မယ်လို့ပြောကြားထားပါတယ်။ကုလသမဂ္ဂအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံဒီမိုကရေစီပြုပြင်ရေးလမ်းကြောင်းကိုပြန်လည်ရောက်ရှိဖို့တောင်းဆိုနေပြီးအာဏာသိမ်းစစ်ကောင်စီကိုတရားဝင်မှုရှိအောင်လုပ်တာမျိုးကိုရှောင်ရှားကြပါတယ်ခင်ဗျာ
။ရုရှားနိုင်ငံနဲ့တိကျပါခင်ဗျာ။ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့အများအပြားစုဖွဲ့နေတာနဲ့ပတ်သက်ပြီးရုရှားနဲ့အမေရိကန်ပြည်ထောင်စုတို့တွဲဆုံဆွေးနွေးမှုဟာ၈နှစ်အစဇန်နဝါရီလအတွင်းစတင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနအစိမ့်မြင့်အရာရှိတဦးကမနေ့အင်္ဂါနေ့ကပြောပါတယ်။ရုရှားဘက်ကတောင်းဆိုထားတဲ့ NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်တွေရဲ့စီးရဲလှုပ်ရှားမှုတွေကိုအရှေ့ဥရောပနဲ့ယူကရိန်းနိုင်ငံတွေပဲ့စီချက်တွင်မဲ့အစီအစဉ်ကိုလက်လျှော့ဖို့ဆိုတဲ့အချက်တကူလဲဆွေးနွေးမဲ့နေ့ရက်ကိုရုရှားနဲ့အမေရိကန်တီးတန့်သဘောတူကြလိမ့်မယ်လို့လဲဥရောပရေးရာအမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးကာရင်ဒွန်ဖရိုင်းကသတင်းသမားတွေကိုပြောပါတယ်။ဒါပေမဲ့လဲရုရှားရဲ့စီးရဲလှုပ်ရှားမှုအပေါ်မိမိတို့ရဲ့စိုးရိမ်မှုကိုအခြေခံပြီးအပြန်အလှန်လေးစားမှုကိုဆွေးနွေးရမယ်ဆိုတာမိမိတို့အနေနဲ့ရှင်းရှင်းလင်းလင်းပြောထားပါတယ်။ဒါအပြင်မိမိတို့ရဲ့ဥရောပမှာမိတ်တွေမိဘနိုင်ငံတွေနဲ့လည်းအပြည့်အဝပူးပေါင်းဆောင်ရွက်ရပါလိမ့်မယ်လို့သူကပြောပါတယ်။ထပ်ပြီးရှင်းအောင်ပြောရရင်ဥရောပလုံခြုံရေးကိုဥရောပနိုင်ငံတွေရဲ့သဘောထားမပါဘဲဆွေးနွေးမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ရုရှားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအင်အားတသိန်းလောက်ရှိတဲ့တပ်ဖြန့်ကျက်ထားပြီးအနောက်နိုင်ငံတွေကခန့်မှန်းထားပါတယ်။2014ခုနှစ်ကခရိုင်းမီးယားကျွန်းဆွယ်ကိုရုရှားသိမ်းပတ်ပြီးနောက်ပိုင်းမှာအင်အားကြီးမားဆုံးဖြစ်ပါတယ်။ရုရှားအနေနဲ့ရှင်းနေအစောပိုင်းလောက်မှာယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်လိမ့်မယ်လို့လဲဆိုရင်ကြောင်းအမေရိကန်ပြည်ထောင်စုကဖော်ပြနေပါတယ်။ဒါပေမဲ့လဲရုရှားသမ္မတပူတင်အနေနဲ့အဲ့ဒီလိုတိုက်ခိုက်ဖို့အတွက်ဆုံးဖြတ်ရသေးဟန်မတူဘူးလို့လဲယူဆထားတာရှိပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကအမေရိကန်သမ္မတဂျိုးဘိုင်တင်နဲ့ရုရှားသမ္မတပူတင်တို့အွန်လိုင်းဆွေးနွေးပွဲမှာတကယ်လို့ရုရှားအနေနဲ့ယူကရိန်းနိုင်ငံကိုတိုက်ခိုက်လာရင်အမေရိကန်နဲ့မဟာမိတ်တွေရဲ့စီးပွားရေးအရာပြင်းထန်တဲ့ဒဏ်ခတ်မှုကိုခံရမယ်ဆိုတာသတိပေးထားပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32.32 kHz 9335နဲ့938332.49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်ရဆင်နေရတာပါ။ဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါဦးမယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံရဲ့ငွေကြေးတွေကိုပိတ်ပင်ထိန်းချုပ်ထားတာကိုပြန်လည်ဖွင့်ပေးဖို့ရာပေါင်းများစွာသောအာဖဂန်ပြည်သူတွေကကဘူးမြို့တော်ရဲ့လမ်းမတွေမှာအင်္ဂါနေ့ကဆန္ဒပြခဲ့ပါတယ်။ဆန္ဒပြသူတွေဟာပိတ်ထားတဲ့အမေရိကန်တန်ရုံရှိမှာစုယုံခဲ့ကြပါတယ်။ထိန်းချုပ်ထားတဲ့ပတ်စံတွေပြန်ပေးဖို့ဆိုတဲ့စာရန်တွေကိုကန်ဆောင်ကအမေရိကန်စန့်ကျင်ရေးကြွေးကြော်တန်းတွေကြွေးကြော်ခဲ့ပါတယ်။ဒါစီနဲ့ချီတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကလည်းကဘူးမြို့ရဲ့တည်ကြားနေရာမှာဆန္ဒပြဝဲတစ်ခုပြုလုပ်ခဲ့ကြပြီးအမေရိကန်ဘူဘန်ကထိန်းချုပ်ထားတဲ့ငွေတွေကိုပြန်ပေးဖို့တောင်းဆိုခဲ့ပါတယ်။တာလီဘန်ကိုယူရတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာနိုင်ငံရေးနဲ့မသက်ဆိုင်တဲ့အာဖဂန်ရဲ့ပုဂ္ဂလိကလုပ်ငန်းတွေနဲ့တာမန်အလုပ်သမားတွေကိုအပြင်းအထန်ထိခိုက်စေတယ်လို့ဆန္ဒပြတဲ့လုပ်ငန်းရှင်တွေကပြောဆိုပါရယ်ဆန္ဒပြသူတွေကအမေရိကန်နိုင်ငံဂျာယီဝင်ကြီးအန်တိုနီဘလင်ကင်ကိုလိမ့်မှုထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုလည်းဝင်ခဲ့ပါရယ်အနောက်တိုင်းကထောက်ခံကူညီခဲ့တဲ့အာဖဂန်အစိုးရပြိုကျသွားပြီးနောက် အစိုးရကန်ထရိုက်လုပ်ငန်းတွေနဲ့နိုင်ငံတကာထောက်ပံ့တဲ့စီမံကိန်းတွေအတွက်ကန်ထရိုက်စနစ်နဲ့လုံဆောင်ပေးထားတဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်ပေးချေရမယ့်အကျွေးဒေါ်လာတန်း600ကျော်ကျန်ရှိနေသေးတယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကိုဗစ်ကပ်ရောဂါဗီဇာပြောင်းအိုမီကရွန်ပိုးသစ်ကူးစက်မှုမြင့်မားနေတာကိုတိုက်ဖျက်ရေးစ조사မှုအနေနဲ့ဝန်ထမ်းမလုံမလောက်ဖြစ်နေတဲ့စေယုံတွေကိုဗဟိုကျန်းမာရေးဝန်ထမ်းတွေဆေးလွတ်ပေးဖို့အင်္ဂါနေ့ကစီစဉ်နေပါတယ်ဒါအပြင်ကိုဗစ်ကပ်ရောဂါပိုးရှိမရှိကိုယ်တိုင်စစ်နိုင်တဲ့ test kits ကိရိယာလေးတွေတန်း900ပေးဖို့လည်းလှုံ့ဆော်နေပါတယ်သမ္မတဘိုင်ဒန်ရဲ့ကိုဗစ်တိုက်ဖျက်ရေးနဲ့ပတ်သက်ပြီးပြောကြားခဲ့စင်မှာပဲပြီးခဲ့တဲ့တနင်္လာနေ့ကဆိုရင်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကူးစက်မှုပေါင်း 34,300 အထိစံချိန်တင်ကူးစက်မှုရှိခဲ့ပြီးသေဆုံးသူပေါင်းက 1,300 ရှိခဲ့ပါတယ်။ကူးစက်တဲ့သူတွေထဲမှာ 85% ခန့်လုံးဟာ Omicron ပိုးသစ်နဲ့ဆက်ဆံနေတယ်လို့ဆိုပါတယ်။ဒါပေမဲ့ကာကွယ်ဆေးအပြည့်ထိုးထားသူတွေအားဖြင့်ကာကွယ်ဆေးထိုးထားသူတွေအနေနဲ့လာမယ့်ခရစ်စမတ်နဲ့နှစ်သိကူကာလတွေမှာမိသားစုတွေဆွေမျိုးမိတ်ဆွေတွေနဲ့ပျော်ပျော်ပါပါဆင်နွှဲနိုင်ပါတယ်လို့လည်းသူကပြောဆိုပါတယ်။ကျွန်တော်တို့အနေနဲ့ Omicron ပိုးသစ်ကိုစိုးရိမ်နေရပြီမဲ့ကြောက်စရာမလိုဘူးလို့လည်းသူကပြောဆိုလိုက်ပါတယ်ခင်ဗျာ
။ Johnson & Johnson ကာကွယ်ဆေးဟာသွေးခဲတာသွေးကြောပိတ်တာမျိုးကိုဖြစ်စေနိုင်တာကြောင့်မွန်တာနာနဲ့ဖိုင်ဇာကာကွယ်ဆေးတွေကိုသုံးသင့်တယ်လို့ပြီးခဲ့တဲ့ရက်သက်တပတ်အတွင်းတုန်းကအမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဌာန CDC ကမှတ်ချက်ပြုထုတ်ပြန်ခဲ့တဲ့အပေါ်မှာအာဖရိကသိပ္ပံပညာရှင်တွေနဲ့ကျန်းမာရေးတာဝန်ရှိသူတွေကလွန်ကြောင်မှစိတ်ပက်မိတဲ့အကြောင်းပြောဆိုပါတယ်။ဂျုံတောင်ဂျုံကဲတချို့ဖိရက်တွေမှာအခုလိုသွေးခဲတာမျိုးတွေ့ရတယ်လို့ဆိုပါတယ်။လူဦးရေ600ခန့်လုံးအောက်သာကာကွယ်ဆေးထိုးထားရသေးတဲ့ကမ္ဘာအနေဆုံးဖြစ်တဲ့အာဖရိကမှာJohnson & Johnson ကာကွယ်ဆေးကိုကြကြပြတ်ပြတ်အသုံးပြုနေတာပါအခုလို CDC ရဲ့ကြေညာချက်ကြောင့် Johnson & Johnson ကိုထိုးဖို့ညှင်းဆိုတာတွေတွေ့ကြုံလာရတယ်လို့တောင်ပိုင်းအာဖရိကရဲ့သွေးကြောယောဂဆိုင်ရာအဖွဲ့ကြီးရဲ့အကြီးအကဲ Barrett Jacobson ကပြောဆိုပါတယ် American ယောဂထိန်းချုပ်ရေးဌာန CDC ရဲ့ Johnson & Johnson ကာကွယ်ဆေးနဲ့ပတ်သက်တဲ့မှတ်ချက်ဟာ Britain နဲ့ကနေဒါတို့လိုနိုင်ငံတွေကထုတ်ပြန်ပြီးမှထွက်ပေါ်လာတာဖြစ်ပါတယ်အမေရိကန်ကတော့ဒါက CDC American CDC ကတော့ဒါကကျန်းမာရေးရရွေးချယ်မှုဖြစ်ပြီးဆေးမထိုးတာတက်ဆိုင်ရင်ဘလို့ကာကွယ်ဆေးမျိုးဖြစ်ဖြစ်ထိုးထားတာအကောင်းဆုံးဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့လူရည်တိုးပါနှုန်းဟာနိုင်ငံတည်ထောင်ခဲ့ပြီးကတည်းကဆိုရင်ကိုဗစ်ကပ်ရောဂါကူးစက်မှုရဲ့ပထမနှစ်မှာအနေဆုံးကျဆင်းခဲ့ပါတယ်အဲ့ဒီလိုဖြစ်ပွားခဲ့တဲ့အကြောင်းချက်တွေထဲမှာကိုဗစ်ကပ်ရောဂါကြောင့်နိုင်ငံရွှေ့ပြောင်းအခြေချသူတွေကိုကန့်တတ်လိုက်တာမိခင်လောင်းတွေကိုဝင်ဆောင်တာနောက်ကျတာသေဆုံးမှုတွေများပြားလာတာတွေကြောင့်ဖြစ်တယ်လို့အင်္ဂါနေ့ကထုတ်ပြန်ပါတယ်။မနှစ် 2020 ဇူလိုင်လကနေဒီနှစ် 2021 ဇူလိုင်လအတွင်းအမေရိကန်ပြည်ထောင်စုမှာလူဦးရေတိုးတက်မှုဟာ 3.1% ခန့်လုံးအထိပဲရှိပြီး 39,200 ကျော်ပဲရှိတယ်လို့အမေရိကန်လူဦးရေသကောင်စင်းဌာနကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ရှင်ထိုင်းမြန်မာနယ်စပ်မြဝတီခရိုင်၄ကီကော်မြို့သစ်ကနေစတင်လိုက်တဲ့တိုက်ပွဲတွေဒီထက်ပိုပြီးမကျေပြန့်စေဖို့ဆိုရင်လက်ရှိစစ်ကောင်စီဘက်ကထိုးစစ်တွေရပ်ဆိုင်းဖို့လိုအပ်ကြောင်း KNU ဘက်ကတောင်းဆိုလိုက်ပါတယ်စစ်ကောင်စီအနေနဲ့ပြည်သူလူထုမထိခိုက်အောင်နောက်ဆုတ်တင်တယ်လို့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစားပြုပြောခွင့်ရသူကလည်းတောင်းဆိုပါတယ်စစ်တပ်နဲ့အပြစ်ရလက်မှတ်ထိုးထားတဲ့ KNU အဖွဲ့ချတိုက်ပွဲတွေဖြစ်နေတဲ့အပေါ်တုံ့ပြန်ချက်တွေကိုတော့ရန်ကုန်လာတဲ့သတင်းကိုကိုရဲမွန်ကတင်ပြထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မြဝတီခရိုင်၄ကီကော်မြို့သစ်မှာကရင်အမျိုးသားအစည်းအရုံး KNU ရဲ့လက်နက်ကင် KNL ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားတာတပတ်ကြာလာချိန်မှာနှစ်ဖက်ကြားတိုက်ပွဲတွေဟာအနီးပတ်ဝန်းကျင်မှာကအခြားနယ်မြေတွေမှာပါကျယ်ပြန့်လာမဲ့အခြေအနေတွေရှိနေပါတယ်ဒီတိုက်ပွဲတွေရွေသွားဖို့အတွက်စစ်ကောင်စီနဲ့ KNU အကြားဆွေးနွေးမှုတွေအခုချိန်ထိမရှိသေးပါဘူးတိုက်ပွဲတွေရပ်သွားဖို့ဆိုရင်စစ်ကောင်စီရဲ့လက်ရှိထိုးစစ်ကိုရပ်တန့်ဖို့လိုကြောင်း KNU ရဲ့ဒုဥက္ကဋ္ဌဗဒိုစောကွယ်ထူဝင်းကပြောပါတယ
်ကျွန်တော်တို့ဆွေးနွေးထားတာမရှိဘူးကျွန်တော်တို့ရဲ့ဒေါ်လာထုတ်ပြန်ခြင်းကအရတော့ကျွန်တော်တို့တောင်းဆိုတာလည်းဒီခု operation ကိုဆက်ပြီးတော့မလုပ်ဖို့အတွက်ဒီတက်ကြံရုပ်ကိုတက်ဖို့နော်နောက်တစ်ခုကတော့လေးနဲ့တူဖို့ကိစ္စရဲ့နောက်ဘူးတော့လေကျွန်တော်တို့ဒီနိုင်ငံကအဖွဲ့အစည်းတွေကလည်းဒီကိစ္စမှာဒီအထောက်အကူဒီနိုင်ဖို့တော့ဘုကျွန်တော်လုပ်တော့ကိုယ်ပြစ်ခရရှိဆိုင်ခေတ်ကတော့ခုနကျွန်တော်တို့ဒီတင်ပြသလိုပေါ့အဲ့မလို့ပြောတာဘယ်လောက်လက်ခံပြီးတော့ဒီကဆောင်ရွက်နေတော့အပေါ်မှာမူတည်တော့နော် ဒီလက်ကကောမှာတော့ထူးခြားဖြစ်စဉ်တစ်ခုပေါ့နော်နောက်ပြီးဆင်းရဲဒုံးကြလဲဒါပုံမှုပြီးတော့ကျေပြန့်လာတဲ့အပေါ်မှာဒါကျွန်တော်တို့ပဋိပါဒီတော့ကျွန်တော်
ကန်ကြဲမဲ့တက်မဟာတက်တမဟာနဲ့တမဟာ3နေမြေတွေမှာစစ်ကောင်စီတက်တွေနဲ့တိုက်ပွဲတွေအရင်ကဂျိုကြားဖြစ်ပွားတတ်တယ်လို့တမဟာ5ထိန်းချုပ်နေမြေမှာမကြာခဏဖြစ်ပွားတာရှိပေမဲ့တမဟာ6ထိန်းချုပ်တဲ့4ကိကောတိုက်ပွဲမှာတော့စစ်ကောင်စီဘက်ကစစ်အင်အားပုံမှုတုံးဆွဲလာတာရှိကြောင်းလဲဘဒူစောကွက်ထူဝင်းကထောက်ပြပါတယ်4ကိကောမျိုးသက်ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးပြီးနောက်ပိုင်းကရင်စစ်ပြေးဒုက္ခသည်တွေကိုပြန်လည်နေရာချထားဖို့အတွက်နိုင်ငံတကာအကူအညီနဲ့တိစောက်ခဲ့တဲ့နေရာဖြစ်ပါတယ်။ NCA လက်မှတ်ထိုးရတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ရဲ့ငြိမ်းချမ်းရေးဆွေးနွေးရေးဦးဆောင်အဖွဲ့ PPSD ကပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းကတော့လေးကိကော်ဖြစ်ရဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့တုံ့တက်ပါတယ
်။လေးကိကော်ဆိုတာကနိုင်ငံရေးရစံတန်ဘိုးကြီးငြိမ်းချမ်းရေးရစံတန်ဘိုးကြီး SC ရစံတန်ဘိုးကြီးကတော့အင်ဂျန်ကိုပြီးမှာပါ။လေးကိကော်မှာအခုဖြစ်တဲ့ဖြစ်ပေါ်တော့ NCA ပါဝင်ပြီးငြိမ်းချမ်းလုပ်ငန်းစဉ်အံတောင်ရှိကြခင်ဖြစ်တယ်။မာနောင်ရေရှိမှာနိုင်ငံစင်းနေတာဒီနည်းနည်းစင်းနေတာလို့ဖြစ်ဖြစ်ကမ္ဘောဒီးယားတောင်ယူမှုကောင်းအောင်ခံမှုပေါ်မှာတော့ဒါမေကွန်ထုတ်ပြတော့အကြီးကြီးရှိပါတယ်။အဲ့လိုပြောမှာ
ဒီတိုက်ပွဲတွေကြောင့်ကရင်စစ်ပြေးဒုက္ခတဲ့9000ထက်မနည်းထိုင်းနိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ဒါကြောင့်ပြည်သူလူထုရဲ့မျက်နှာကိုထောက်ထားပြီးစစ်ကောင်စီဘက်ကစုပ်ပေးတင်ကြောင်းလဲခွန်မြင့်ထွန်းကဆက်ပြီးပြောပါတယ်
။ပြည်သူလူထုရဲ့မျက်နှာကိုပဲဆုံးပြီးတော့စစ်ကောင်စီကတော့ထုတ်ပြီးပြီးတော့ဘုံဟုတ်ပါတယ်ကျွန်တော်မြင်ရဒီပြဿနာကိုစပြီးတော့ဒီဖန်ပြီးရလူကစိတ်ောက်ပြီးတော့ဖြစ်နေတဲ့အခါကျတော့ဒီကိစ္စမှာစိတ်ောက်ပြီးတော့ချော့ပြီးထုတ်လိုက်တာတော့ပို့ပြီးကောင်းတယ်လို့အမှန်
KNU တမဟာ6ထိန်းချုပ်ထားတဲ့၄ကိကောမြို့တည်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးလွှတ်တော်အမတ်2ဦးနဲ့စစ်ကောင်စီအပေါ်စန့်ကျင်နေသူတချို့ကိုဖမ်းဆီးခဲ့ရတာကဒီဇင်ဘာ15ရက်နေ့မှာတိုက်ပွဲတွေစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရဲမွန်ပါရှင်ကင်းပြည်နယ်တွင်စစ်ကောင်စီဘက်ကတိုက်ပွဲတွေရပ်ဖို့ KNU ကတောင်းဆိုထားတဲ့အကြောင်းနဲ့တဆက်ထဲမှာပဲတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုတင်ပြပေးပါမယ်ကင်းပြည်နယ်ကော့ခိကော့ကရိတ်မြို့နယ်တွင်မှမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ပူးပေါင်းတပ်တွေကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားပါတယ်ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင
်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA နဲ့ပူးပေါင်းတပ်တွေကြားမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ကော့ကရိတ်မြို့နယ်ထဲကKNU ထိန်းချုပ်ထားတဲ့နယ်မြေတဲကိုဝင်လာရာကနေတိုက်ပွဲတွေဖြစ်ပွားခဲ့ရတယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ
်အခုကတော့ဒီဟာဒီကော့ကရိတ်ကအဲဒီကော့ကရိတ်မြို့နယ်ပေါ့နော်ကော့ကရိတ်မြို့နယ်ရဲ့ဒီတိုက်တုံကားလမ်းပေါ်မှာပေါ့ကော့ကရိတ်တိုက်တုံကားလမ်းပေါ်မှာအဲဒီကားလမ်းပေါ်မှာရှိတဲ့ရွာတွေတော့သူကငွေကိုရတင်ယူတာထိန်းချုပ်နေနေဖြစ်တယ်အဲ့နယ်မြေကိုသူကစူးမှုဖို့အတွက်ဝင်လာတာဖြစ်တယ်ဒီနေ့တိုက်ပွဲကအဲ့ဒါကျွန်တော်တို့အန်ကောင်အင်္ဂလန်ဘက်ကနေရောက်ဆက်ဖြစ်တာကိုညအင်္ဂလန်နေပြာကုန်းနာမှာကိုနွဲဘက်မှာကိုနွဲကျော်ဒီအာရှလမ်းနဲ့တမိုင်လောက်ဝင်ကိုနွဲရွာရောက်တယ်အင်းညာက NCA စီးနေရဆိုရင်တော့ဒီကောကဒီအာရှလမ်းဒီကိုနွဲဘက်ချမ်းကိုဝင်ကျင်ဒင်းပို့ရတယ်ပို့ပြီးမှလည်းသူကဝင်ခွင့်ရှိတာပေါ့နော်အရင်ကအရင်တိုက်ပွဲတော့လည်းဒီတိုင်းပဲသူကအဲ့ဒါကိုအိုစီမဆောက်ဘောနော်သူတို့ဝင်နေလဲဝင်တယ်ဒီနေ့လဲဝင်လာတဲ့ပုံစံကအဲသူတို့ကနေမရှင်လေးပုံစံမျိုးနဲ့ဝင်လာတော့ဒီကထိထိတိုက်ပွဲဖြစ်တယ်အဲ့တော့ဖြစ်တော့ကျွန်တော်စီကသတင်းပို့လာတော့15ရောက်လောက်သူတို့ဘက်ကကြဆုံးတယ်လို့ပြောတယ်အဲကား3စီးနဲ့လာတယ်3စီးမှာတနောက်တစ်စီးမှာကအတူနာကြီးပဲပြန်တင်သွားတယ
်ကော့ကရိတ်မြို့ကော့နွက်ကျေးရွာဘက်မှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ကော့ကရိတ်မြို့ရွှေချက်မင်းဖျားကုန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်ပြီး KNU စုံမထားတဲ့နယ်မြေတွေတဲကိုနောက်ထပ်ဝင်လာဖို့စစ်ကောင်စီတပ်တွေဘက်ကကြိုးစားခဲ့တယ်လို့လည်းနောက်ထပ်ပူးပေါင်းတပ်ဖွဲ့ဝင်တဦးကပြောပါဗျ။အဲ
15မိနစ်နဲ့နိုင်ဝက်လောက်ဝင်းရင်ပြက်ပြီးတော့မှသူတို့ကအဲ့ဟိုအောက်ကစိတ်ဆောင်ထိုးတာပေါ့
။ကော့ကရိတ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုလာတော့မရှိသေးပါဘူး။ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့အတူ ပြည်သူ့ကာကွယ်တပ်ဖွဲ့စားတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာကရင်ပြည်နယ်မြဝတီခရိုင်လေးကေကောဘက်မှာပြီးခဲ့တဲ့ရက်တွေကတိုက်ပွဲတွေဖြစ်ပွားခဲ့ပေမဲ့ဒီစမာလ22ရက်နေ့မှာတော့တိုက်ပွဲတွေမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရက်ကတိုက်ပွဲတွေကြောင့်လေးကေကောမြို့တမနေထိုင်နေသူတွေအပြင်ဖလူကြီးဖလူလေးလေးကေကောထီးမဲဝါခီ မဲထော်တလေမင်းလက်ပံရတဲ့ကူစားတဲ့ကြေးရွာတွေကဒေသခံတွေဟာနေရာတွေကနေဆုံးခွာထွက်ပြေးနေကြသလိုထိုင်းနိုင်ငံဘက်ကလည်းထောင်ထဲချီရှိတဲ့စစ်ဘေးရှောင်တွေခိုလုံလာနေကြပါတယ်ရှင်။
ထိုင်းချစ်ဆိုင်VOA သတင်းတောင်မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့ဒေသအတွင်းသတင်းဆောင်မတွေကိုတင်ပြပါမယ်။ မလေးရှားနိုင်ငံကဒေသတချို့မှာရေကြီးရေရှမ်းသားကြောင့်လူပေါင်း9000ထက်မနည်းဘေးလွတ်ရာပြောင်းရွှေ့နေရသူတွေထဲမှာမြန်မာလုပ်သားတွေလည်းပါဝင်ပါတယ်။ရေဘေးကြုံရတဲ့မြန်မာလုပ်သားတွေကိုကူညီနိုင်ဖို့ပရဟိတဆောင်ရွက်သူတွေကြိုးပမ်းနေပေမဲ့အခုအညီပေးဖို့အခက်အခဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြထားပါတယ်ရှင်။
မလေးရှားနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမကျုံစဘူးမိုးတီးတန်စွာရွာသွန်းခဲ့တဲ့အတွက်ကြောင့်ရုတ်တရက်ရေကြီးမှုတွေဖြစ်ပေါ်ခဲ့ပါတယ်။ပြည်နယ်၈ခုမှာအကြီးအကျယ်ရေကြီးရေရှမ်းမှုတွေဖြစ်နေသလိုရေကြီးမှုကြောင့်သေဆုံးသူ14ဦးတဲ့မနယ်ရှိပါတယ်။ကွာလာလမ်ပူမြို့တော်တည်ရှိတဲ့စီလံကောပြည်နယ်အပါအဝင်ပြည်နယ်၈ခုမှာနေထိုင်သူ9000တဲ့မနယ်ဘေးလွတ်ရာမှာခိုလုံ
ားတောက်ခဲခဲကြုံတွေ့နေရတဲ့မြန်မာနိုင်ငံသားတွေကိုကူညီနိုင်ဖို့အတွက်ကွာလာလမ်ပူအခြေစိုက်နှလုံးလှပရဟိတအဖွဲ့ကသူတို့ကိုဆက်သွယ်တဲ့သူတွေစီကိုတွားရောက်ခဲ့ပြီးမဲ့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းအခုလိုပြောပါတယ
်။တကယ်ပြိမိတဲ့မြန်မာတွေကြတော့ဟိုအထဲတွေမှာဖြစ်နေတယ်။ဒီကြတော့နှစ်ထိုင်မှနေတော့အော်အောက်ထပ်တွေကိုမြို့သွားပြီးအပေါ်တက်တွေမှာနေကြတော့ကျွန်တော်ကလည်းအဲ့အထဲတွေကြာတွားလို့မရဘူးဖြစ်နေတယ်။ကျွန်တော်တို့တော့တွားကြည့်တယ်တော်တော်လုံးဝမရအောင်ပြီးတော့သက်ဆိုင်ရာတွေကအဝင်ဝင်မပေးဘူးတို့ဘုတ်တွေပေါ်စစ်သားတွေဟိုသက်ဆိုင်ရာမိသက်ဌာနတွေအဲ့ဌာနတွေကပဲဝင်ဝင်ရှိတယ်ခုတော့ရေတော့ပြန်ကြကုန်ပါပြီရှုကြတော့ပြန်တော့ရတယ်ရှုရပြန်တော့မရသေးဘူးဟိုမြုပ်သွားတယ်ဆိုရင်ရှွန့်နေပွက်နေတယ်လေရှွန့်နေပွက်နေတယ်ဆိုတော့ကျိုးဆိုပေါင်လေတော့ကြံနေတယ်ဟိုလုံးဝသွားလို့မရသေးဘူးကဲစဲစကန်မှာရှိကြတော့မယ်
တချို့နေရာတွေမှာတော့ရေပြန်ကျနေပြီဆိုပေမဲ့ရှင်လျေးလုပ်ငန်းတွေကြောင့်နောက်ထပ်၃ရက်လောက်နေမှကဲဇယစ်ကန်တွေကနေသူတို့ရဲ့နေရက်စီအတီးတီးပြန်ဖို့မယ်လို့သိရပါတယ်။ရေပြန်ကျပြီမို့အသက်အန္တရာယ်စိုးရိမ်စရာမရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်အကူအညီလိုအပ်နေတဲ့မြန်မာတွေအတွက်သူတို့ကိုဆက်သွယ်ဖို့ပရဟိတအကူအညီပေးသူတွေကတိုက်တွန်းထားပါတယ်။ရေဘေးလွရာပြောင်းရွှေ့နေရတဲ့မြန်မာလူသားတွေအတွက်အတိအကျမသိရပေမဲ့အကူအညီတောင်းလာသူတွေထဲလလန်းမိတဲ့သူတွေကိုတော့အတတ်နိုင်ဆုံးအကူအညီပေးနေတယ်လို့ပရဟိတတာဝန်ခံကိုတက်ကအခုလိုပြောပါတယ်
။ကိုမြမတို့သားတွေအကူအညီတောင်းလာတာရှိတယ်။တောင်းလာဆိုကျွန်တော်စားဖို့တောက်ဖို့မရှိတော့ဘူး။ဟုတ်ပြီ။ကျွန်တော်တို့သွားပြီးတော့ကြည့်တဲ့အခါမှာအဲ့ကိုလုံးဝသွားလို့မရတော့ဘူး။ဖြတ်လို့လည်းမရဘူး။ကိုယ်နဲ့ရသားနေတဲ့အသွားကိုအဆင်မပြေဘူး။အဆင်ပြေတဲ့နေရာတွေတချို့ကျွန်တော်တို့ပရဟိတညီကိုတင်းနေတော့၊ဒီပြင်းတင်းနေတော့ဓမေတုတ်တွေတကယ်တော့ဝေးပြနေရတာရှိတယ်နည်းနည်းလေးဝေးတယ်ကားတော့ကျွန်တော်4 wheel လောက်မှအမြင်ကားတွေမှာမောင်းလို့ရမယ်နေတာပေါ့နော
်မလေးရှားနိုင်ငံမှာမြန်မာနိုင်ငံကဒုက္ခသည်တွေနဲ့ရွှေပြောင်းလုံသားတော်တော်များများရှိပါတယ်အလုလုကြသူအများစုကစက်ယုံအလုယုံတွေမှာလုကင်ကြတဲ့သူတွေဖြစ်ပါတယ်စက်ယုံတွေမှာတရားမဝင်နေထိုင်အလုလုနေကြတဲ့သူတွေကိုမလေးရှားအာဏာပိုင်တွေကရှာဖွေဖမ်းဆီးတာတွေတရားဝင်အထောက်အထားမရှိတဲ့သူတွေကိုနေရပြန်ပို့တာတွေလုံးလေးလုံးထရှိပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းပြောပြပေးခဲ့တာပါရှင်ထိုင်းနိုင်ငံဘက်ကကိုဗစ် -19 အခြေအနေဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပါမယ်ထိုင်းနိုင်ငံမှာဗီဇာပြောင်းအိုမီခရွန်ကိုဗစ်ပိုးသည့်ပြည်တွင်းမှာကူးစက်သူတယောက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်စောင့်ကြည့်ရေးစင်တာမဝင်တီးကြခွဲနေစရာမလိုပဲတက်ဆန်ကိုစနစ်နဲ့ပြည်ဝင်ခွင့်ပေးထားတာကိုဒီဇင်ဘာလ21ရက်နေ့အင်ကာနီကစပြီးပြန်လည်ရုပ်သိမ်းလိုက်ပါပြီထိုင်းနိုင်ငံထဲမှာ Omicron COVID ပိုးသည့်ကူးစက်သူစုစုပေါင်း60ကျော်ရှိနေချိန်ထိုင်းမြန်မာနယ်စပ်ကနေဆေးပေးဒုက္ခသည်ထောက်နှက်ချီဝင်ရောက်လာတဲ့အတွက်စိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ Omicron COVID ပိုးသည့်ပြည်တွင်းမှာကူးစက်သူတယောက်ပထမဆုံးတွေ့ရှိတယ်လို့ထိုင်းတာဝန်ရှိသူတွေဒီဇင်ဘာလ20ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံကနေပြန်လာတဲ့ကိုလံဘီယာလူမျိုးလေယံမှုခင်မွန်းဖြစ်သူကနေတဆင့်ထိုင်းစနီးတယ်ကိုကူးစက်ခဲ့တာဖြစ်ပါတယ်။နိုင်ငံသားကရောက်လာသူတွေမှာအိုမီခရွန်ကူးစက်သူတွေကလည်း60ကျော်ရှိနေပါတယ်။ဒါကြောင့်ထ ထိုင်းနိုင်ငံတဲကိုဝင်လာတဲ့သူတွေအနေနဲ့တီးခြားခွဲနေကွာရန်တင်းလုပ်ဆရာမလို့ပဲ test and go စနစ်နဲ့နိုင်ငံသားသားကဘာလက်ခီးသွားတွေကိုပြည်ဝင်ဝင်ပေးတဲ့အစီအစဉ်ကိုတော့ဒီဇင်ဘာလ20ရက်နေ့ကနေစပြီးပြန်ရုပ်သိမ်းလိုက်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံကိုဝင်လာသူနိုင်ငံသားတွေအနေနဲ့ဟိုတယ်တွေမှာ9ရက်ကနေ10ရက်အထိတီးခြားခွဲနေကြရမှာဖြစ်ပါတယ်။နောက်ထပ်စည်းကမ်းတင်းကြပ်မှုတွေလည်းလုပ်နိုင်တယ်ဆိုပြီးထိုင်းနိုင်ငံကတ်ယောဂါထိန်းချုပ်ရေးဘူရိုရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာစူပါကစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။
เราน่าจะเพียรทบทวนเพราะเรารู้ว่าเทสเซนโกเนี่ยนะครับ72ชั่วโมงก่อนมาแล้วก็อีกครั้งเดียวเนี่ยนะครับมันมีโอกาสที่จะหลุด
ตุ๊ပြောตัวล่ะก็တော့အခုချိန်မှာပိုးစစ်ပြီးမှဝင်ဝင်ပေးမဲ့အစီအစဉ်ကို1-9အထိလုပ်တော့မှာပါနိုင်ငံတွင်းကိုဝင်ရောက်လာသူတွေမှာအိုမီကရွန်ယောဂါပိုးတွေပါလာပြီးပြည်တွင်းကူးစက်မှုတွေပြန်မြင့်တက်လာရင်တော့ကိုဗစ်ကယောဂါနဲ့ပတ်သက်လို့သက်ဆိုင်ရာကနောက်ထပ်ဥပဒေတွေတင်းကျပ်လှုပ်ဆောင်သွားမှာဖြစ်ပါတယ်ဆိုပြီးပြောသွားတာပါထိုင်းနိုင်ငံမှာအင်္ဂါနေ့အထိအိုမီကရွန်ကူးစက်သူအတည်ပြုလူနာ63ဦးရှိနေတယ်လို့တန်တရားနဲ့စောင့်ကြည့်နေသူ20ဦးရှိသေးကြောင်းထိုင်းကျန်းမာရေးဝန်ကြီးအနုတင်ချန်ဝီရက်ကွန်ကအတည်ပြုပြောကြားထားပါတယ်တီးကြခွဲကွာရန်တင်းလုပ်ဖို့မလိုပဲကိုဗစ်ကင်းရှင်းရင်လိုရာခီးဆက်နိုင်တဲ့test and go စနစ်ခွင့်ပြုထားတဲ့နိုင်ငံတွေကိုလည်းထိုင်းတောင်ဝင်ရှိသူတွေကပြန်လည်ပြင်ဆင်ဆောင်ရွက်နေတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ
်သူတို့ပထမတော့ပြောတာဒီ test and go ကိုလိုပိတ်မယ်ပေါ့နော်အခုသဖြင့်တော့နိုင်ငံသူတို့လက်ခံထားတဲ့နိုင်ငံတွေထဲမှာ high risk ဖြစ်တဲ့နိုင်ငံတွေကိုသူတို့စီးရင်လုပ်မယ်လေလုပ်ပြီးသူကအဲ့နိုင်ငံကသူတွေကိုတော့သူတို့ကန့်တတ်တယ်ပေါ့ဒါပေမဲ့ဒီနေ့မှာနောက်ဆုံးသတင်းမှာတော့သူတို့ပြောတာဒီဟိုတက်ဆန်ကိုပိတ်လိုက်ပြီဒီနေ့ကစပိတ်လိုက်ပြီတက်ဆန်ကိုဆိုတာကသူကစက်ရောက်တာနဲ့တခါလဲစစ်စစ်ပြီးတာနဲ့ပေးလွတ်တယ်ဟာလေတက်ဆန်ကိုဆိုပြီးတော့အဲ့ဒီဟာကိုဒီနေ့ကစပိတ်ပြီလေ
အခုလိုမျိုးကိုဗစ်ပိုးသစ်ကူးစက်ပြတ်ပွားမှာကိုထိုင်းနိုင်ငံတဲစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲထိုင်းမြန်မာနယ်စပ်မှာဒုက္ခသည်တွေအလုံးရင်းနဲ့ရောက်လာနေပါတယ်ထိုင်းနိုင်ငံတဲရောက်လာတဲ့မြန်မာဒုက္ခသည်တွေကိုအိုမီကရွန်ယောဂါပိုးရှိမရှိစစ်ဆေးနိုင်ဖို့ကမဖြစ်နိုင်သေးဘူးလို့လည်းဦးမင်းဦးကပြောပါတယ
်စိုးရိမ်မှုကတော့ရှိတော့တော့ရှိတယ်သူတို့အခုတော့ဒီဝန်သားလူတွေမှာတော့သူတို့နေရာတွေထိုင်းနေနေပြည်တယ်သူတို့ဒီစစ်တပ်စီကတော့လုတ်တော့လုတ်မှာပဲဒါမှစစ်တပ်စီကလုတ်ဖို့ဆိုတာဒီခုနကပြောခဲ့တာလေဒီအိုမီကရွန်ပိုးစစ်ဖို့ကဟိုပြောမယ်သူကရိုးရိုးဒီ ADK နဲ့မပြီးဘူးတော်တော် PCR တက်ဆောင်မှာပဲသူကဟိုအလုံးမလုံးဘူးပြောလေအဲ့တော့သူ့ကိုဆက်မယ်ဆိုလို့ချင်းဒီထောင်ထဲရှိတဲ့လူတွေကိုအလောတဲ့အကြမ်းမြင့်တော့ဟလာဒီကိုဗစ်ရှိမရှိဆိုတာတော့ဆက်လို့ရမှာဒီကြောင်ကိုတော့တိကျတော့အဆိုဖြစ်ဖို့ဆိုတော့ဒါအခုချိန်ရလို့ဘယ်လိုမှမဟုတ်ဘူ
းထိုင်းနိုင်ငံမှာနွန်ထပူရီပတ္တနီဖူးကက်ဆတဲ့ပြည်နယ်တွေမှာအိုမီကရွန်ယောဂါပိုးကူးစက်နေသူတွေကိုတွေ့ရှိထားပါတယ်။အများစုကတော့နိုင်ငံခြားခရီးစဉ်ကနေပြန်လာသူတွေဖြစ်တယ်ဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ပြည်တွင်းမှာအိုမီကရွန်ပထမဆုံးကူးစက်သူထိုင်းမျိုးသမီးကတော့အသက်49နှစ်အရွယ်ရှိပြီးထိုင်းနိုင်ငံမှာခင်မွန်းဖြစ်သူကိုလံဘီယာလေယာဉ်မှုကနေတဆင့်ကူးစက်ခဲ့တာဖြစ်ကြောင်းထိုင်းနိုင်ငံကတ်ယောဂါထိန်းချုပ်ရေးအဖွဲ့ကတော့ထုတ်ပြန်ထားပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းတောင်မတ်အေးအေးမာရဲ့သတင်းပေးပို့ချက်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နှစ်နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American Dan ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။847 3748. info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင်။ VOA American တန်ရဲ2022ခုနှစ်ဒီဇင်ဘာလ22ရက်ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဘာတလွားခီးသွားတဲ့အင်ကာညာချန်ဆွေးနွေးခန်းအစီအစဉ်မှာတော့
မြန်မာနိုင်ငံတကယ် real government national unity government ကိုနိုင်ငံတကာအသိမှတ်ပြုဖို့ကအရေးကြီးဆုံးပဲလို့သူကပြောသွားတယ
်မကြခင်မှာနားဆင်ကြရပါမယ်ရှင်အခုတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ်
UK နိုင်ငံလန်ဒန်မှာကျင်းပတဲ့ကာကွယ်ဆေးထိုးဖို့စတင်ဆန္ဒပြပွဲတွေမှာရဲတွေနဲ့ရုပ်ရင်းဆန်ခက်ဖြစ်ခဲ့ပါတဲ့ United for Freedom လို့နာမည်ပေးထားတဲ့ဆန္ဒပြပွဲမှာပါဝင်သူလူ 9,000 လောက်ဟာပါလီမန်ရေးပြင်မှာရှိကြတဲ့ရဲတွေကိုဝိုင်းထားခဲ့ရကနေအဓိကရုံးဖြစ်ခဲ့တာပါ။အစိုးရရဲ့အခုလိုဆောင်ရွက်ချက်တွေဟာအလိန်ညာတွေဖြစ်တဲ့အတင်းကျပ်ကာကွယ်ဆေးထိုးခိုင်းတာကိုစတင်တဲ့ဆိုင်းငုတ်တွေလည်းဆန္ဒပြသူတွေကကယ်ဆောင်ထားပါတယ်။လန်ဒန်မြို့တော်ဝန်ကရေးပေါ်အခြေအနေတည်းရဲ့ကြေညာပြီးမှအခုလိုဆန္ဒပြခဲ့ကြတာပါ။မြို့တော်ဝန်ဆက်တဲ့ခန်းက
We're incredibly concerned by the huge surge.
Omicron မျိုးကွဲကြီးကြဲကူးစက်နေတာကိုစိုးရိမ်ပါတယ်။လွန်ခဲ့တဲ့24နာရီတွင်ထပ်မံကူးစက်မှုပေါင်း 26,000 ကျော်ရှိပြီးဒါကကယောဂါစပြစ်ကစားနောက်ပိုင်းအများဆုံးကူးစက်မှုနှုန်းဖြစ်ပါလေ။ဆေးရုံတက်တဲ့သူတွေများလာတဲ့ဒီချိန်ထဲမှာကျန်းမာရေးဝန်ထမ်းတော်တော်များများလည်းလုပ်ငန်းခွင်မလာနိုင်ကြပါဘူး။
တခြားဥရောပမြို့ကြီးတွေဖြစ်တဲ့ဘာစီလိုနာနဲ့ပဲရစ်မြို့တွေမှာလည်း Omicron virus ကြောင့်စီးမင်းသစ်တွေချမှတ်တာကိုကန့်ကွက်ဆန္ဒပြတာကိုတွေ့ရပါတယ်။ Netherlands မှာတော့ကိုယ်နေရင်တွင်မှသာနေရမယ်ဆိုပြီးတင်းကျပ်တဲ့စီကံချမှတ်ခဲ့ပါတယ်။ America မှာတော့ကာကွယ်ဆေးမထိုးတဲ့လူပေါင်းတန်90လောက်ဟာမနိုင်ဝန်ထမ်းနေရတဲ့ဆေးရုံစည်းကမ်းတွေအတွက်ဝင်တော့ဝင်ဖို့ပို့ဖြစ်စေလိမ့်မယ်လို့ဆိုပါတယ်။ကျန်းမာရေးဆိုင်ရာအင်ဂျင်နီယာအကြံပေးဒေါက်တာ Anthony Fauci ကတနင်္ဂနွေနေ့ ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
။ When you have that degree of vulnerability
ယောဂကူးစက်ခံရနိုင်ခြင်းရှိနေတဲ့အနေအထားမှာ Omicron virus ကလင်းလင်းမြန်မြန်ကူးစက်လာနေတာဆိုတော့နိုင်ငံရဲ့နေရာတချို့ကဆေးရုံတွေမှာကတောင်းကနေဖြစ်တာကိုတွေ့ရဖို့များသလိုကျန်းမာရေးဝန်ထမ်းတွေလည်းအတော်လေးပြင်းထန်နေကြပါပြီ။
လူငယ်တဲ့လပိုင်းတွေတုန်းကတော့ကိုဗစ်ရောဂါကိုထိ ंछ ုံနိုင်ဖို့လာလာရီနင်းရပါတယ်။ဒါပေမဲ့လည်းအဆုံးမသတ်နိုင်ဖြစ်နေတဲ့ကိုဗစ်မျိုးကွဲသစ်တွေကြောင့်ကျန်းမာရေးဝန်ထမ်းတွေလည်းလက်ပန်းချလာပါတယ်။အရေးပေါ်ကုသဆောင်တာဝန်ကြားသူနာပြုဖတ်တာက
Initially it was
စာကစားတုန်းကတော့အားလုံးကအင်အားပြည့်နဲ့ကုသပေးခဲ့ကြပါတယ်။ဒါပေမဲ့အချိန်ကြီးကြာလာပြီးဘယ်တော့မှပြီးဆုံးမဲ့ပုံလည်းမတွေ့ရတော့ပါဘူး။
ပညာရှင်တွေကတော့ကိုဗစ်ကူးစက်ခံရရင်တော့ကာကွယ်ဆေးထိုးထားသူတွေအတွက်ဆိုရင်တိတ်ပြီးတော့စိုးရင်စရာမရှိဘူးလို့ပြောထားတာပါ။ကိုဗစ်ကြောင့်ဆေးရုံတက်နေရသူဒေးဗစ်ခေါ်လီက
အခုဆိုရင်ဂျင်ကိုတပတ်3-4ကလောက်သွားကျင်ပါတယ်။တောင်တက်စပင်းလည်းနင်းကျင်ပါတယ်။ဘယ်တော့မှနေမကောင်းမဖြစ်ခဲ့တာကြောင့်ကိုကူကိုဖြစ်မှာမဟုတ်ဘူးလို့ထင်ခဲ့ပေမဲ့လည်းယောဂတန်အလူးလည်းခံလိုက်ရပါတယ်။လေနဲ့ဆိုလိုက်မှာဆေးနှလုံးထိုးထားပြီးတော့အခုလိုဖြစ်တာဆိုတော့ကာကွယ်ဆေးသာထိုးမထားရင်ကျွန်တော်အခုဒီနေရာမှာရှိနေမှာမဟုတ်တော့ပါဘူး
။တောက်ကြနေတော့ကဆိုရင် UK မှာ24နာရီအတွင်းလူပေါင်း 9,300 ကျော်ကိုဗစ်ရောဂါကူးစက်ခံရပြီးဒီရေအတွက်ဟာတတိယရမြောက်ပမာဏပါ။နယူးယောက်မြို့မှာတော့တရက်အတွင်းလူပေါင်း 21,000 လောက်စံချိန်ချင်းကူးစက်ခဲ့ပါတယ်ခင်ဗျာ။
ကိုအောင်အောင်ပါရှင်အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြရအောင်ပါ။ Omicron COVID ရောဂါပိုးသည့်အန်တီအေကြောင့် EU ဥရောပအဖွဲ့ဝင်နိုင်ငံအတော်များများမှာ Christmas ဈေးပွဲတော်တွေပြန်ပြီးတော့ပိတ်နေကြတဲ့အချိန် Croatia နိုင်ငံမြို့တော်ကဈေးပွဲတော်ကတော့အတော်လေးပဲစီကားနေပါတယ်။မြို့တော် Zagreb ကဈေးပွဲတော်စီကိုမဆုမြတ်မွန်နဲ့အတူသွားကြရအောင်ပါရှင်။
ကိုရီးယားဘာသာကိုးကွယ်ကြတဲ့နိုင်ငံတွေမှာခရစ်စမတ်ပွဲတော်မတိုင်ခင်သတင်းလေးပတ်လောက်အလိုကစားလို့မိအလှတွေဆင်ပွဲတော်တွေကျင်းပပြီးတော့ခရစ်စမတ်ပွဲတော်ကိုကြိုဆိုကြလိမ့်ရှိပါတယ်။ ပုံမှန်ခရစ်မတ်ပွဲတော်ရသည့်ချိန်ဆိုရင်မိအလှတွေဈေးပွဲတော်တွေနဲ့စီကားနေလေရှိတဲ့ဥရောပနိုင်ငံတွေမှာအခုတော့ Omicron COVID ကရောဂါပိုးသစ် ADE ရဲ့ခန့်ရှိလာတဲ့အတွက်ပွဲတော်တွေကိုတတိထားကျင်းပနေကြပါတယ်။ Germany, Austria စတဲ့ဥရောပနိုင်ငံတို့မှာဆိုရင် Christmas ဈေးပွဲတော်တွေကိုဖွင့်ပြီးမှပြန်ပြီးတော့ပိတ်လိုက်ကြပါတယ်။အခုလိုဥရောပသမ္မတနိုင်ငံတို့မှာလူစုလူဝေးမဖြစ်အောင်ပြန်ပြီးတတိထားနေချိန် Croatia နိုင်ငံ Zagreb မြို့တော်မှာတော့Christmas ဈေးပွဲတော်ကိုစီစီကားကားကျင်းပနေပါတယ်။ဈေးပွဲတော်ကိုလာသူတွေအနေနဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြဖို့လိုပါတယ်။ COVID ကာကွယ်ဆေးအနည်းဆုံးတစ်ချိန်ထိုးထားပြီးတဲ့သူတွေအနေနဲ့ဈေးပွဲတော်ဝင်ခွင့်လက်မှတ်ရပါတယ်။အနည်းဆုံးသတင်း3ပတ်အကြာကဆေးထိုးထားပြီးသူလည်းဖြစ်ဖို့လိုပါတယ်။ဆေးထိုးထားပြီးသူတွေအနေနဲ့အခုလိုမျိုးလူစုလူဝေးနေရာတွေသွားဖို့အတွက်ရက်40စာ COVID Pass ကိုအစိုးရစီမှရှောင်လို့ရပါတယ်။PCR နဲ့ antigen ဆေးစစ်မှုတွေလုပ်လို့ negative အဖြစ်ထွက်သူတွေအနေနဲ့လည်းရေတိုလက်မှတ်တွေရနိုင်ပါတယ်။ COVID ရောဂါပျောက်တာအနည်းဆုံး10ရက်ကျော်ရှိပြီဆိုတဲ့အထောက်အထားလက်မှတ်ပြနိုင်သူတွေကိုလည်း COVID pass ထုတ်ပေးပါတယ်။အခုလိုခွင့်ပြုချက်ပါမှပွဲတော်ဆင်နွှဲလို့ရမယ်လို့ Croatia အစိုးရကသတ်မှတ်ချက်လုပ်ထားတာက Christmas ပွဲတော်ဆင်နွှဲမဲ့သူတွေကိုအတားအဆီးဖြစ်ပုံမရပါဘူး။ Christmas ပွဲတော်ကာလအခုလိုဈေးပွဲတော်တွေမှာလက်ဆောင်ပစ္စည်းတွေဝယ်ကြမိတ်ဆွေတွေဆုံတွေ့ကြတဲ့အစဉ်အလာရှိတာမို့ဈေးပွဲတော်ကျင်းပနိုင်တာကိုပဲမြို့သူမြို့သားတွေဝမ်းသာနေကြပါတယ်။ဇာဂရက်မြို့တော်မှာခရစ်မတ်ရာသီကျင်းပတဲ့ဈေးပွဲတော်ဟာမြို့တော်ရဲ့အချင်းကြီးပွဲတော်တစ်ခုအဖြစ်မြို့ကန်တွေကသတ်မှတ်ထားကြတာဖြစ်ပါတယ်
။ဒီစေချင်စေ။ဟာစကရမ်နေရ
ဲ့အရင်နှစ်တွေတည်းဆိုင်တော့ပွဲကအရင်မရှိပေမဲ့ကျွန်တော်ကတော့သဘောကျပါတယ်။ကောင်းလဲကောင်းပါတယ
်။ COVID ကရောဂါကြောင့်အခက်အနာတွေအခုလိုပွဲတော်တွေကိုကြီးကြီးကျယ်ကျယ်မကျင်းပနိုင်ခဲ့တာတစ်နှစ်ကျော်ရှိပြီမို့သိတော့အချိန်မရသေးဘူးလို့တချို့ကလည်းပြောပါတယ
်။Well, it's certainly not as lively as it used to be, but it's kind of coming back, you know.
အရင်လိုမစီတော့တာကတော့တေးကြပါလေ။ဒါပေမဲ့တဖြည်းဖြည်းတော့စီကားလာမှာပါ။အခုလိုလူတွေအများကြီးကိုပြန်တွေ့ရတာသိပ်ကောင်းပါလေ
။လက်ဆောင်ပစ္စည်းအယောင်ဆိုင်တွေ၊အစားအသောက်အယောင်ဆိုင်တွေသာမကဓာတ်ပုံအလှရိုက်ချင်သူတွေအတွက်မိအလှတွေပါထွန်းထားတဲ့ Zagreb မြို့တော်က Christmas ဈေးပွဲတော်ကလူတွေရဲ့စိတ်ရှင်လန်းစေဖို့မရှိမဖြစ်အရေးကြီးတဲ့ပွဲတော်ဖြစ်တယ်လို့ပွဲစီစဉ်သူတွေကဆိုပါတယ
်။ Christmas ludzi smo socjalna bitcha, nam je jako važno družit se. A ako smo na otvorenom znamo
ludzi su ra, luzu luwe ပွဲတွေကြိုက်တာမျိုးဆိုတော့အခုလိုစုံကြတွေ့ကြတဲ့ပွဲမျိုးကတိတ်အေးပါပါတယ်။အမိုးကမရှိလဟပြင်းမှလှုပ်တဲ့အတွက် COVID ကရောဂါကူးနိုင်ခြင်းအများကြီးပိုနေပါတယ်။အနာဘိုင်းတွေထုတ်ပြန်ထားတဲ့ကိုဗစ်ဆိုင်ရာစီကံချက်တွေအားလုံးကိုကျွန်တော်တို့လိုက်နာဆောင်ရွက်ထားပါတယ်
။ခရိုအေးရှားနိုင်ငံရဲ့စီကံသတ်မှတ်ချက်အရအမိုးအကာအောက်ထမ်းမှမဟုတ်ရင်နှာခေါင်းစည်းတက်စရာမလိုတာကြောင့်ဈေးပွဲတော်လာသူတွေနှာခေါင်းစည်းမတက်ကြပါဘူး။လူချင်းခက်ခွက်ခွာနေရမယ့်စီကံချက်တွေကိုလည်းတိတ်ပြီးလိုက်နာကြပုံတော့မရပါဘူး။ဈေးပွဲတော်ကိုလာကြတဲ့ထောင်နဲ့ချီတဲ့ဧည့်သည်တွေထဲမှာခရိုအေးရှားနိုင်ငံတည်းမဟုတ်ဘဲအိနီးချင်းဥရောပနိုင်ငံတွေကဧည့်သည်တွေတောင်ပါပါတယ်။
Tek sam došla, se odlično je, vrlo je lijepo da se nešto događa ovdje. Ja sam iz Slovenije, tako da tamo je sve još.
Jama akhu ma yauta ba, alam ji ya ra ro ato le asin phi ba re. Akhu lo pwe myu lou nai na de ke ku kaung ma re. Jama ga Slovenia ga ba. Jama ru si ma ro alon pait tha ra mo ba ma tait pi ro ma shi ba u. Da chaung alou a ye ma Zagreb ko la pi ro apan phi ya ra ko tabo ja ba re.
Ta mat chat twe ne kai ni yin ya nai ne COVID pass ne ပွဲတော်ဆင်နွှဲနိုင်တယ်လို့ခရိချအစိုးရကခွင့်ပြုထားတာမို့ပြည်ရင်းကသာမကပြည်ပကဧည့်သည်တွေလည်းလာနိုင်နေကြတာဖြစ်ပါတယ်။ဧည့်သည်တွေကိုအဓိကထားဝင်ဝင်ရှာရတဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းလုပ်သူတွေကတော့ဒါကိုကြိုးဆိုကြပါတယ်
။ Pas za seguro spodoška sa veseljem kompletan advent jer bili se puno kolega bilo uvjeren da neće
အခုလို့ Christmas ဈေးပွဲတော်ပြန်ကျင်းပနိုင်တာကိုကျွန်တော်တို့လိုဆိုင်ပိုင်ရှင်တွေကတော့တကယ်ဝမ်းသာပါတယ်။ကျွန်တော်လို့ဖို့ကံပတ်တော်များများကဒီနေ့ဈေးပွဲတော်ပြန်ကျင်းပဖြစ်လိမ့်မယ်လို့တော့ထင်မှားကြပါဘူးအခုလိုပြန်ဖွင့်နိုင်တာတကယ်ဝမ်းသာစရာပါတခြားနိုင်ငံတချို့မှာဆိုရင်ဗာပွဲမှာတော့မလုပ်နိုင်ပါဘူးဒါကြောင့်ကျွန်တော်တို့ကတော့ဝင်ငွေရအောင်ဆိုင်ပြန်ဖွင့်နိုင်တာကိုပဲဝမ်းသာလောက်ပါပြီမနေ့ပြန်ဆိုင်ကိုပြန်များပိတ်မလားဆိုတာမျိုးလောလောဆယ်တော့ပူစရာမလိုပါဘူးဆိုင်တွေပိတ်ရရင်တော့ဝင်ငွေလည်းရတော့မှာမဟုတ်ပါဘူး
ဟိုတယ်ခရီးနဲ့စားတောက်ဆိုင်လုပ်ငန်းတွေရဲ့ဝင်ငွေကနိုင်ငံရဲ့ GDP 4 ဘုံ 1 ဘုံလောက်ကိုဝင်ငွေရှာပေးနေတာမို့ဒီလုပ်ငန်းတွေပြန်ပြီးဥမော်လာနိုင်ဖို့ကမ္ဘာလက်ခီးတယ်တွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။ပြည်တွင်းကဧည့်သည်တွေသာမကပြည်ပကဧည့်သည်တွေကိုပါလာနိုင်အောင်လို့ COVID စီကံတပ်မတ်ချက်တွေရှော့ပေါ်ထားတဲ့ Croatian နိုင်ငံ Zagreb မြို့တော်က Christmas ဈေးပွဲတော်မှာဆိုင်ငန်းအရေးအတွက်ကိုမြို့တော်တာဝန်ရှိသူတွေကအရင်နှစ်တွေထက်3ဘုံ2ဘုံလျှော့ပြီးတော့ဖွင့်ခွင့်ပြုထားပါတယ်။နောက်ပြီးဈေးပွဲတော်လာသူတွေအနေနဲ့ဈေးဆိုင်တွေရှိတဲ့နေရာတွေမှာပဲစုမနေအောင်လို့န လေဟာပြင်းနဲ့အမိုးအခါမရှိတဲ့နေရာတွေမှာမီးအလားနဲ့ဆွဲဆောင်မှုတွေကိုလည်းပို့ပြီးတော့လှုပ်ထားပေးပါတယ်။ဥရောပတခြားနိုင်ငံတွေမှာအိုမီခရွန်ပိုးတဲ့ကြောင့်ကိုဗစ်စီးကပ်သတ်မှတ်ချက်တွေပြန်ပြီးတင်းကျပ်နေချိန်မှာခရိုအေးရှားနိုင်ငံကကိုဗစ်ပတ်ရှိသူတွေလာနိုင်တဲ့ခရစ်စမတ်ဈေးပွဲတော်မှာတော့စီကားနေပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
မဆုမြတ်မုံရဲ့ကဘာတလွားခီးသွားအစီအစဉ်မှာရှင်ကိုဗစ် -19 ကာကွယ်ရေးနဲ့ပတ်သက်တဲ့အများပြည်သူဆိုင်ရာအကြံပြုချက်ကိုနားဆင်ကြပါရှင
်ပိတ်သားနှာခေါင်းဆီးဟာဗိုင်းရပ်စ်ပေါ်ပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်ကိုရိုရောသူများကိုပါအကာအကွယ်ပေးဖို့တခြားနည်းလမ်းတွေအပြင်နှာခေါင်းဆီးကိုလည်းနည်းလမ်းမှန်မှန်တက်ရပါမယ်နှာခေါင်းဆီးတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါနှာခေါင်းဆီးကညစ်ပတ်နေလားပြက်နေလားကြည့်ပါနှာခေါင်းနဲ့မေးဆီကိုလုံအောင်တက်ပါနှာခေါင်းဆီးကဘေးမှာဟမနေလွတ်မနေအောင်သေချာတက်ပါနှာခေါင်းဆီးကိုသွားကင်နေပါနဲ့ညစ်ပတ်သွားရင်စိုးသွားရယ်ဆိုရင်အစ်စ်လဲပါနှာခေါင်းဆီးကိုပြန်မဖြုတ်ခင်လဲလက်အရင်ပြန်စီပါနှာခေါင်းဆီးအရှိကနေရာကိုမထိပဲနားနောက်ခေါင်းနောက်တက်ထားတဲ့ကျိုးနေရာကနေဖြုတ်ပါမျက်နှာရဲ့အဝေးကိုဆွဲဖြုတ်လိုက်ပြီးတော့လက်ကိုပြန်ဆေးပါအောင်ဒီနှာခေါင်းဆီးကိုပြန်သုံးရမယ်ဆိုရင်တန့်ရှင်းနဲ့ပြန်သုံးအိတ်တစ်ခုထဲမှာထည့်သိမ်းပါပြန်သုံးဖို့ထုတ်ယူတဲ့အခါနှာခေါင်းဆီးကြိုးစားကလည်းကင်ပြီးပြန်မတက်ခင်မှာလဲညစ်ပတ်နေလားဆိုနေလားတေချာပြန်ချိပါအောင်ပြန်သုံးမဲ့နှာခေါင်းဆီးကိုဖြစ်နိုင်ရေဘူးသုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြန်နေရှော်ပါကိုနှာခေါင်းဆီးကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းဆီးသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချက်တဲ့စနစ်တကျဆွန့်ဖြစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်နှာခေါင်းဆီးတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့ဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုတားဆီးဖို့နှာခေါင်းဆီးလက်တက်တခြားကာကွယ်ရေးနည်းတွေကိုလည်းဆက်သုံးရပါမယ်လူချင်းချင်းကြားအနည်းဆုံး၃ပေခွာနေလက်ကိုတေချာခဏခဏဆေးပြီးတော့ညနာနဲ့နှာခေါင်းဆီးကိုလက်နဲ့သွားထိမနေဖို့လိုပါတယ်ဘေးကင်းကင်းနဲ့ COVID-19 ကူးစက်မှုကိုတားဆီးကြပါစို့နော်
မြန်မာပြည်သူပြည်သားအလုံးလဲကိုဗစ် -19 ကပ်ဘေးရောဂါရန်ကနေကင်းဝေးကြပါစေရှင်။အခုတော့အင်္ဂါညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။2022ခုနှစ်အမေရိကန်ကာကွယ်ရေးဆိုင်ရာလုတ်ပိုင်ခွင့်အဥပဒေ NDAA မှာပါတဲ့မြန်မာအရေးဆိုင်ရာပြဋ္ဌာန်းချက်တွေကြောင့်မြန်မာနိုင်ငံဆီအနာသည့်အခြေအနေအပေါ်အမေရိကန်အစိုးရအနေနဲ့အရင်ကထက်ပိုပြီးထိထိရောက်ရောက်တုံ့ပြန်လှုပ်ဆောင်လာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်ခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ကတက်ကြွလှုပ်ရှားသူတဦးက VOA ကိုပြောပါတယ်။ဒါ့အပြင်ဆီယနာတိတ်မှုကိုစန့်ကျင်ကန့်ကွက်နေတဲ့ຫນွေဦးတော်လှန်ရေးကိုအများကြီးအထောက်အကူဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းလဲ New York Burmese Community အဖွဲ့ကမတ်ရှင်မင်းကပြောပါတယ်။ကိုကျော်ကျော်သိန်းဆက်သွယ်မိမြန်တင်ပြထားပါတယ်ရှင်
။မတ်ရှင်မင်း VOA နဲ့ဆက်သွယ်မိမြန်ငွေပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
ແນ່ແມ່ນແນ່ເດີ້ຈະຊິເດມາແຊ່ນ
ຈົນເຮົາດີກະນີ້ສັດຕະມີແມ່ນຈະມາອດີກາກໍປີກະແດະມະຈາດີກິນຈະປາຍຕື່ນກາອເມຣິກັນຄອນເກຣດລຸດດໍການີ້ປີດໍອທຸພິນໍອເທລຸດດໍບໍລີອເທລຸດດໍການີ້ປີດໍອດີປິໄລປີດໍຕະມະຣາສີກູອຸປະດີພິອດີປິປະທັນບູເລັມທູໂປຖ້າແດະດີ NDAA ບໍອີ່ອຸປະດີນະປະຕັດປີດໍຈົນເຮົາດີກາເມຈິນາບາສໍດີອຸປະດີກາဟလာ2022ခုနှစ်အတွက်အမေရိကန်အမျိုးသားကော်ဝေးဆိုင်ရာလုပ်ပိုင်ခွင့်အဥပဒေပေါ်အကြံပြုကျွန်တော်တို့ဘာသာပြန်မယ်ဆိုရင်တော့ဆိုတော့အဲ့ဒီအထဲမှာဟလာမြန်မာအရေးနဲ့ပတ်သက်ပြီးတော့ဖြည့်ဆွတ်ပြီးတော့မှထည့်သွင်းပြဋ္ဌာန်းထားတာပါတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့မက်ရှင်မင်းတို့ကဒီຢာတွေနဲ့ပတ်သက်ပြီးအဓိကလှုပ်ဆောင်နေတဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့အခါကျတော့ဒီ NDAA ဥပဒေထဲမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့အဓိကအရေးပါတာဘယ်လိုအချက်တွေရှိပါသလဲခင်ဗျာ
ဒီပေရမဒီဆန်နိတ်လီဒါပေါ့နော်ဆာ Republican Majority Leader Minority ဆန်နိတ်လီဒါကနေပြီးတော့မစ်မော်ကွန်နေကဘာထည့်တောင်းထားလဲဆိုတော့အဓိကသူတို့ကလွှတ်တော်အနေနဲ့ကကိုကစကားထင်းပြောရတာရှိတာပေါ့နော်ဒါပေမဲ့တခုသမီးဆဆဦးရှေးဦးဆိုတာ reference လုပ်ချင်တာကဒါတန်မတ်ပါသမီးတို့ရဲ့ UN တန်မတ်ဦးကျော်မိုးထွန်းကိုဒီအာ John McCain Award ပေးတဲ့အချိန်မှာမစ်မော်ကွန်နေကစကားဦးပြောတဲ့ introduction speech ပေးတဲ့အချိန်မှာသူ့ရဲ့ပါဇက်ထဲကနေပြီးတော့မြန်မာနိုင်ငံရဲ့ပြည်ထနာရောတကယ်ဖြစ်ရှင်းနိုင်ဖို့ပါတဲ့မြန်မာနိုင်ငံရဲ့တကယ် real government national unity government ကိုနိုင်ငံတကာအသိမှတ်ပြုဖို့ပါ အရေးကြီးဆုံးပဲလို့သူကပြောသွားတယ်။သူ့ရဲ့စိတ်ထဲမှာလည်းသူ့ပါတီအနေနဲ့ကတော့ NUG ဟာမြန်မာနိုင်ငံရဲ့တကယ် government ဆိုတာလက်ခံမိတာ။ဒါပေမဲ့လွတ်တော်မှာတင်တဲ့အချိန်မှာတော့သူတို့ပေါင်လဲရလောက်ရမှာရှိရပေါ့နော်။ရှိတဲ့အခါကျတော့သူတို့ဘလို့တောင်းဆိုထားလဲဆိုတော့ United States government ပေါ့နော် State Department Executive Level Joe Biden ရဲ့ Executive Level Department ကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ Democracy အတွက်ရဲ့ပြန်လည်ရှင်သန်ရေးပေါ့နော်အကူအညီဖို့အတွက်ကိုထိထိရောက်ဘာတွေလုပ်ပြီးပြီလဲဘာတွေလုပ်နေလဲဘယ်ပိုင်းနေပေါ့နော်သူတို့နောက်က list နဲ့လုတ်ထားတယ်ဒီပိုင်းနေဒီပိုင်းနေမှာဒါနဲ့ပတ်သက်ဘာတွေလုပ်နေပြီလဲဆိုတာမိထားအဲ့ထိဆုံးမှမိထားတာကအဲသူတို့ဘလို့ရေးထားလဲဆိုတော့ to support legitimize national unity government etc etc ပေါ့နော်သူတို့ရေးထားတာမြန်မာနိုင်ငံရဲ့ democracy ကိုပြန်လည်ရှင်သန်ရေးနဲ့အကူအညီဖို့အတွက်ကိုတဲ့ national unity government ကို support ပေးဖို့ဘာတွေလုတ်ထားပြီးပြီလဲတဲ့ဒီ US နိုင်ငံအနေနဲ့ရောအာတခြား partnership တခြားနိုင်ငံတွေအနေနဲ့ရောဘာတွေတွဲလုတ်ထားလဲ
ဟုတ်ကဲ့
တကယ်လို့မလုံလောက်သေးဘူးဆိုရင်ဘာဆက်လုပ်ဖို့ရှိလဲအဲ့လိုမေးထားတယ် civil disobedience movement CDM နဲ့ပတ်သက်ပြီးတော့ဒီ US အနေနဲ့ဘာလုပ်ထားပြီးပြီဘာကူညီပေးထားလဲပေါ့နော်ဒါကို support ပေးဖို့အတွက်ဘာဆက်လုပ်ဖို့ရှိလဲသူတို့အဲ့လိုမျိုးထိရတဲ့မျိုးကိုဆက်ဆချင်းမှလည်းမေးထားတယ်ကိုကဒီ pay က pay 9000လောက်ရှိတဲ့ pay ကြီးဒါပေမဲ့မြန်မာနိုင်ငံအတွက်ကိုဟိုထည့်ပေးထားတယ်လုံလုံလောက်လောက်ကိုလေအဲ့လိုဒီဘာမှဟိုဝိလာကြောင့်မှမလုပ်ခနဲ့တိုင်းရိုက်မိတာကွာ NUG ကို support ပေးဖို့ဘာလုပ်ထားလဲဆိုတာစမေးတယ်ပြီးတော့နောက်တစ်ပိုင်းကကျတော့ military hunter ကိုလေအပြစ်ပေးဖို့ဟို costly ဒီလိုမျိုးဒဏ်ခတ်ဖို့ပေါ့နော် sanction တို့ဘာလို့နဲ့ပတ်သက်တာရောဘာတွေလုပ်ထားပြီးပြီလဲဘာတွေထပ်လုပ်ဖို့လို့လဲ sanction ရောတိုးချဲ့ဖို့လို့သလားဆိုတာကို review လုပ်ခိုင်းတယ်ဖြေရှင်းချက်တင်ခိုင်းတယ်ပေါ့နော
်အဲ့
တော့ action မိုင်းလာမယ်အဲ့ဒါနောက်တစ်ဆင့်လဲဆိုရင
်ဆိုတော့ကျွန်တော်ချက်ပေးလိုက်မယ်မင်းရှင်မင်းဆိုတော့ဒီဥပဒေကလက်ရှိမှာအလားတမနာကလက်မှတ်ထိုးပြီးတော့ဥပဒေဖြစ်ပြဋ္ဌာန်းမှုနောက်ဆုံးဆင့်ရောက်နေပြီပေါ့နော်တမနာလက်မှတ်ထိုးလိုက်တဲ့အခါဥပဒေဖြစ်ပြီပေါ့ဥပဒေဖြစ်သွားပြီးပြီဆိုရင်ဥပဒေဖြစ်သွားပြီးတဲ့နောက်ပိုင်းမှာဘာတွေမျှော်လင့်လို့ရမလဲခင်ဗျာဘာတွေဆက်ဖြစ်လာမလဲ
ဒီလိုမျိုးဒီသမီးတို့ကအခုကျတော့ Congress မှာအထက်လွှတ်တော်အောက်လွှတ်တော်အထက်လွှတ်တော်ဆိုရှိရပေါ့နော်ဒီ House of Representatives နဲ့ Senate မှာဟိုကအကုန်ပြီးပြတ်သွားပြီကိုက bipartisan support ရထားတယ် Republican Party က Senator တွေရော Democratic က Senator တွေရောဒီဘာမှamendment နဲ့ပတ်သက်ပြီးတော့ NDA ထဲမှာပါတဲ့ဟာကို support ပေးထားတယ်။အဲ့တော့သမရလက်မှတ်ထိုးလိုက်ရင် law ဆိုတာဖြစ်လာမယ်။ဥပဒေဖြစ်လာမယ်။ဥပဒေဖြစ်လာရင်ဒီထက်ကတောင်းဆိုထားတဲ့အချက်တွေလုတ်ပါ၊ကင်ပါ၊ investigate လုတ်ပါ၊ပြန်ဖြေရှင်းချက်ပေးပါ။မလုံလောက်သေးရင်ဆက်လုပ်ဖို့ဘာရှိလဲဆိုတဲ့ထောက်ထားတာတွေကိုရှောင်လွှဲလို့မရတော့သူတို့ light လောက်ရတော့မယ်။ဟုတ
်ကဲ့။အ
ဲ့တော့ပြည်သူအနေနဲ့ကတကယ်လို့သူတို့ပြန်တင်ပြချက်တွေမှာဥပမာဆိုကရဲ60အတွင်းမှာဒီထက်နဲ့ပတ်သက်ပြီးတင်ပြပါပေါ့နော်။ NUG government ကို recognize လုပ်ဖို့တဲ့ဒီလိုဘာလုပ်ထားပြီးပြည်သူတွေလို့မေးတဲ့ဟာကိုဒီ state department ပြန်ဖြေရှင်းလိုက်လို့week ဖြစ်နေရဆိုရင်ပြည်သူကပြန်တွန်းလို့ရတယ်။ဟုတ
်ကဲ့။
အဲ့လိုဆက်ပြီးတော့ pressure ပေးသွားလို့ရတယ်။
ဆိုတော့အဓိကအဲ့လို
နေရတော့ဟုတ
်။ဟုတ်ကဲ့။ဆိုတော့အဓိကအဲ့ဒီပြဋ္ဌာန်းချက်တွေကို American အစိုးရထဲမှာဘယ်ဝန်ကြီးဌာနတွေကအဓိကအကောင့်ထဲပေါ်ရပါမလဲ
။ဒီ foreign affairs နဲ့ပတ်သက်တဲ့ဝန်ကြီးဌာနရဲ့ပါနောက်ပြီးတော့ financial နဲ့ပတ်သက်တဲ့ဝန်ကြီးဌာနရဲ့ပေါ့ကွာ။အဲ့လိုဌာနရဲ့
နိုင်ငံသားရေးနဲ့ဗန္ဓာရေးနဲ့ဆိုင်တဲ့ဝန်ကြီးဌာနတွေပေါ့နော
်။ဟုတ်ကဲ့ကွာ။ဆိုတော့ဒီနှစ်ခုကအဓိကပေါ့နော်
။အဲ့
တို့ကတင်ပြရမယ်ဟုတ်ကဲ့ရှင်
။ဟုတ်ကဲ့။ဆိုတော့ဒီအဟုတ်ကဲ့ခင်ဗျဆိုတော့ဒီ NDA ထဲမှာ NDA ဥပဒေထဲမှာထည့်သွင်းပြဋ္ဌာန်းထားတဲ့မြန်မာအရေးနဲ့ပတ်သက်တဲ့အချက်တွေကဟလာလက်ရှိမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေအရာကိုဆန့်ကျင်တွန်းလှန်နေကြတယ်လို့ရှားမှုရှိတယ်ဒီလိုရှားမှုကိုဟလာ Spring Revolution မျိုးဒေါ်လာရေးလို့ခေါ်ကြတာပေါ့နော်ဒါမှရှင်မင်းတို့လည်းအဲဒီလိုရှားမှုထဲမှာပါဝင်နေကြတယ်ဆိုတော့ဒီလှုပ်ရှားမှုကိုဘယ်လိုမျိုးဘလောက်ထိအထောက်အကူဖြစ်နိုင်မယ်လို့မရှင်မင်းတို့မျှော်လင့်ပါတယ်
အများကြီးထောက်ဖို့ဖြစ်လာနိုင်မယ်လို့မျှော်လင့်တယ်ကွာခုနကရှင်မင်းစကားဥသားသွားသလိုပဲလွတ်တော်ဟာသူတို့ဘောင်တွေကလောက်ရလို့တာတမလားကွာနင်တို့ NUG ကိုအတိမတ်ပြုတ်လိုက်တော့လို့ပြောရုံတမယ်ထည့်ပေးထားတာပေါ့နော်ဒါဆိုတချို့အပိုင်းတွေမှာကြီးလိုက်မယ်ဆိုရင်ဥမာဆိုကွာတမလို့ဒီမြန်မာနိုင်ငံပတ်သက်တဲ့ NDA ရစာပိုက်တွေကိုဖတ်ချင်ရင်ပထမစာပိုက်မှာတော့ NUG ကိုအတိမတ်ပြုတ်ဘာတွေလုပ်ပြီးပြီလဲလောက်ပဲမေးထားပင်မယ်နောက်ပိုင်းတွေမှာကျတော့သူတို့ကဘလိုတောင်သုံးထားလဲဆိုတော့ဥပမာဆို humanitarian aid နဲ့ပတ်သက်ရင်ပေါ့နော်မြန်မာပြည်မှာဒီတို့မျိုး humanitarian crisis တွေအများကြီးဖြစ်လာနေပြီဒီဒီမင်းအောင်လိုင်းတို့လုပ်လို့ဒီလိုတွေမှာပတ်သက်ရင်မြန်မာနိုင်ငံကိုကူညီပါလို့ state department ကိုတိုက်တွန်းထားတဲ့ဘက်မှာ national unity government of republic of the union of myanmar ကိုကူညီပါဆိုပြီးတော့သူတို့ကသုံးထားတယ်ဟိုလွှတ်တော်အနေနဲ့က officially ကိုသုံးထားပြီမြန်မာနိုင်ငံကရွေးကောက်ထားတဲ့အစိုးရလို့သုံးတာမဟုတ်ဘူးနဲ့သူတို့ကိုယ်ကမြန်မာနိုင်ငံကအစိုးရလို့သုံးသွားတာပေါ့နော်အဲ့လိုမျိုးဆိုတော့ဒီသမရကလက်မှတ်ထိုးလိုက်ပြီဆိုရင် NUG ကိုအတိမတ်ဖြူဖို့လမ်းကြောင်းတော်တော်မျှော်လင့်ချက်အနေနဲ့တော်တော်နှီးသွားပြီပေါ့ကွာဇာတ်ရဲမှာ NUG ကသူတို့လိုအပ်တာတွေကိုကောင်းအောင်လုပ်ရမယ်တမီးတို့ပြည်သူတွေကလည်းဆက်တိုက်တွန်းရမယ်အာဘာလို့တမီးတို့ကဒီတိုက်ပွဲကက တခြားနီလာနေနဲ့တိုက်တာဟိုခုညီတာကတပိုင်းဥပမာဆိုပတ်စံထောက်ပံ့တာတပိုင်းပေါ့နော်တကယ်ပြဿနာတွေကိုဖြေရှင်းနေတယ်ဆိုရင်တမီးတို့ကဒီနဒန်ရအနက်ကြီးကိုပလတ်စတာအုပ်လို့မရဘူးအန်ယူဂျီကတရားဝင်ဆိုရနိုင်ငံတကာရဲ့မျက်စိရှိမှဖြစ်လာမှတာ US ကတော့ဦးဆောင်ပြီးလက်ခံလိုက်ရင်တခြားနိုင်ငံတွေကပါလာမှာတခြား G7 နိုင်ငံတွေပါလာမယ်ပါလာရင်တမီးတို့ကပတ်စံချီးလို့ရမယ်ဒီမင်းအောင်လိုင်းတို့ red notice ပေါ့နော် officially ထုတ်လို့ရမယ်သူတို့တရားစွဲဖို့အတွက်နိုင်ငံတကာခုံရုံးတင်ဖို့အတွက်ဒီကိုလုံးကိုလောက်တိုင်းတရားဝင်လုံးလို့ရလာမယ်ကိုကအခုကျတော့တရားဝင်အစိုးရမဖြစ်တဲ့ကြောင့်လို့ PDF ဆိုရဲဒီ defense force လေးတီထောင်တာတော့မှကိုကအကြမ်းဖက်တမမဟုတ်ပါဘူးဆိုတော့မနေ့လိုက်ဖြစ်ရှင်းနေရတယ်လေနိုင်ငံတကာစာမျက်နှာတွေမှာငါတို့ကကိုကခုခံတာပါအကြမ်းဖက်နေရမဟုတ်ပါဘူးဆိုတော့ဒါတော့တမီးတို့ကပထမအဦးဆုံး solution NUG ဆိုတာ recognize government ဖြစ်လာရင်တခြားအရာတွေက they were flow into place ပေါ့နော် fall into place
ဟုတ်ကဲ့ကျွန်မရှိမိဟုတ်ကဲ့ခင်ဗျာဆိုတော့လွတ်တော်ကတော့ဒါဟိုဒါရိုက်တာလောက်ပါဆိုလို့ဥပဒေမှာပြဋ္ဌာန်းလိုက်တယ်ပေါ့လေဒါပေမဲ့ဟဲ့လားအမေရိကန်စူပါရေးအနေနဲ့ဒါတွေကိုတကယ်လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာတကယ်လက်တွေ့ကြပါရဲ့လားတကယ်ဖြစ်နိုင်ချေရှိပါရဲ့လားစူပါကရောတကယ်ပဲလုံနိုင်ပါမလားခင်ဗျာ
အရင်ဘက်ကပဲအကွာ secretary blinken ကပြောသွားတယ်ပေါ့နော်ဒီသူပြောသွားတဲ့ word by word သမီးပြန်ပြောတာတော့မဟုတ်ဘူးဒါပေမဲ့သူပြောသွားတာ everything is on the table တဘောမျိုးပေါ့နော်အကုန်လုံးလုံးလို့ရတယ်ပေါ့နော်လုံးတင်တာလုံးသွားမယ် limit မရှိဘူးပေါ့နော်ဒီမှန်တာအမှန်တရားအတွက်လုံးသွားမယ်ဆိုရယ်သူတို့ဘက်ကဟိုက open situation ဖြစ်လာပြီပြီးတော့သူတို့အနေထားမှာလဲကိုယ်ဝင်လဲလဲမပြောရင်သာရှိမယ် China ရဲ့အနေရောတော့သူတို့မြင်နေတယ်ဒီအခုဒီဒီနေ့ပဲလောလောလတ်သတင်းတွေတက်လာတယ်မလား China yuan ငွေ currency နဲ့မြန်မာနိုင်ငံမှာ run off မယ်လေးပါဖြစ်လာတယ်လေ January 1ရက်နေ့မှာ main online တို့နဲ့အဲ့သူတို့နဲ့ meeting တွေထားပြီးလုပ်မယ်ဆိုတော့ဒါတွေက US ကမကြားပဲမနေဘူးကွာ NUG ကိုအစိုးရတက်ဖြစ်မတတ်မှတ်ဖဲနဲ့ဒါတွေကိုလုံးဝပိတ်စီပိတ်ဆို့ဖို့ဆိုတော့မဖြစ်နိုင်ဘူး China ကနေပြီးတော့စားသည့်စီးချားတွေကိုပို့ပို့ဝင်လာတဲ့အနေရယ် Taiwan တို့ Hong Kong တို့အနေရယ်ဒါတွေကအကုန်ဆက်ဆက်နေရတာကြောင့်မလို့ဖြစ်နိုင်ချေရှိတယ်လို့မျှော်လင့်တယ်တမီးတို့ရဲ့ NUG ဆိုရမှာလဲလောကကိုင်းရခက်ခဲတဲ့ကြောင့်သူတို့မှာအားနည်းချက်တွေရှိရယ်အဲ့ဒီအားနည်းချက်တွေကိုဒီဇာတ်ရဲမှာဒီ diplomatic relationship မှာပိုကြည့်ကောင်းအောင်ပြင်လာနိုင်ရင်US United States ကလည်းပို confidence ရှိလာနိုင်တယ်ပြီးတော့လွတ်တော်ပါအခုလိုတွန်းအားပေးလိုက်ပြီပေါ်တင်ကြီးကိုတွန်းအားပေးလိုက်ပြီဆိုတော့ရှေ့ဆက်သွားဖို့ပဲရှိတော့တယ်ကွာရက်ဖို့တော့မရှိဘူးမျောလင့်တယ်
ဟုတ်ကဲ့ခင်ဗျာမ
ြင်တယ
်ဆိုတော့ဟလာတမန်တော်ကလက်မှတ်ထိုးပြီးတော့ဥပဒေဖြစ်လာပြီဆိုရင်ပထမဆုံးဒီဥပဒေရဲ့အကျိုးဆက်အနေနဲ့ဘာရလဘယ်လိုလှုပ်ဆောင်ချက်စထွက်လာဘူးမရှင်မင်းတို့မျောလင့်ထားပါလေ
သူတို့ဒီ sanction တွေလောက်တာထိရောက်သလား sanction တွေပိုကျပြန့်ပိုလုံးတင့်သလားပေါ့နော်အခုဆိုအလုံသမားတမကရအကူက186ဖွဲ့တော့ industry bound ဆိုတာမြမအလုံသမားတမကရတောင်းပြတောင်းဆိုနေပြီ US ကိုပြောနေရငါတို့နားလဲတယ်အလုံတွေပြုတ်မှနားလဲတယ်ငါတို့အထိနာမှနားလဲတယ်ဒါပေမဲ့အဲ့ဒါကိုခါစီခံနိုင်တယ် US ကဆက်ရှင်ကိုတကယ်လို့မြောက်ကြကြပြပြပို့လုတ်ပေးတဲ့ဆန္ဒရှိရင်လုံနိုင်တဲ့ကြားရှင်လုတ်တော့သူတို့ကပြောနေပြီပေါ့နော်အဲ့တော့အဲ့ဒီပိုင်းလေးမှာအခုလောကမှာ US က target တဲ့ sanction လောက်ပဲလုတ်သေးရဲကိုကပြည်သူတွေကိုထိခိုက်မှာဆိုလို့ဆိုတဲ့စုံရင်စိန်တစ်ခုနဲ့ပေါ့နော်အခြား reason တွေလည်းရှိရင်ရှိမယ်သူတို့ချမပြတာဖြစ်နိုင်တယ်အဲဒါပေမဲ့ဒီလိုမျိုး sanction over review လုတ်ပါလို့ပြောလာတယ်မလားပြောလာတော့သူတို့ review မလုပ်လို့မရတော့ဘူးဒီပြည်သူရဲ့တကယ် UNAD sorry labor union ရဲ့အတန်းအောင်နားထောင်ပေးရတော့မယ်ပြီးတော့ main online တော့ဥမာဆိုဒီ NDA မှာအကူက IMO တို့ဟိုတခြား World Bank တို့ ਨੇ ဒီနိုင်ငံတကာနိုင်ငံနဲ့တခြားနိုင်ငံကဒီ International World Bank နေရာနေပြီးတော့နိုင်ငံ infrastructure အတွက်တိဆောက်ရေးတို့ဘာလို့ညာတို့အတွက်ကိုပတ်စံအလုံးကြီးနဲ့ချီလို့ရတဲ့လမ်းကြောင်းတွေကိုပိတ်ဖို့ပါပါတယ်အဲ့တော့ main online တို့လုံးပိုင်ခွင့်တွေကိုတဖြည်းဖြည်းနဲ့ဖြုတ်နေပြီဖြုတ်နေတော့အဲ့ဒါ၏အပိုင်းလေးမှာအရှင်ဆုံးတတ်ရမှုရှင်အဲ့ဒီ World Bank နဲ့ပတ်သက်တဲ့အပိုင်းဆိုရင်ရက်60အတွင်းမှာလုတ်ခိုင်းတာဆိုတော့လေအဲ့ဒါဆိုဒါမျိုးဆိုအရှင်ဆုံးဖြစ်မှာလုံးဝလမ်းကြောင်းပိတ်သွားမယ်ကွာ
session
mind ကြီးလုံးမယ် humanitarian aid အပိုင်းကြီးလုံးမယ်ဟုတ်အဲ့လိုတွေဖြစ်လာမယ
်ဆိုတော့ဒီ NDAA ထဲမှာ NDA ဥပဒေထဲမှာပြဋ္ဌာန်းထားတဲ့ထည့်သွင်းထားတဲ့အချက်တွေကဟလာ American အနေနဲ့မြန်မာအရေးမှာအခုလက်ရှိကတော့သူကစကားအဖြစ်ပြောတာများတယ်တန်ခတ်ရည်မှုတွေကတော့ချထားတာပေါ့လေတကယ်လက်တွေ့လက်ပါတယ်ဆိုတဲ့ဟာအင်မတန်နည်းသေးတာပေါ့အခုချိန်နေမှာဆိုတော့မက်ရှင်မင်းတို့မျှော်လင့်ထားတာကဒီဥပဒေသာထွက်လာရင် American ကတကယ်ကိုစကားနဲ့တွေမဟုတ်ဖဲနဲ့လက်ပါပါလာမယ်ပေါ့လက်ပါပါလာမယ်ဆိုတော့လက်တွေ့အပြင်လောက်တာတွေပါရှိလာမယ်ပေါ့ဒီလောက်ထိမျောလင့်ထားတာပေါ့
ဟုတ်လက်တွေ့ကဆိုခုနပြောသွားတဲ့ sanction ဘိုင်းတို့နောက်ပြီးတော့ main online တို့ငွေကြေးချီလို့မရအောင်အကြီးကြီး project အကြီးကြီးလုံးလုံးမရအောင်ပိတ်နေနေတယ်ပေါ့နော်အဲ့လိုတွေပါလာမယ်လို့မျောလင့်နေတယ်ကိုကဟို CA ဘိုင်းတော့ပါလာမှာမဟုတ်လူတွေတမီးတို့ဆက်ဖြော်ဖြော်တည့်ရနေတာထင်ခဲ့သလိုအဲ့ဒါတော့မဖြစ်လာနိုင်ဘူးလို့တင်တယ်
ဟုတ် ကျန်တဲ့ချိန်အမတန်နည်းပါတယ်
မနည်းတော့ပါပဲဆိုတော
့ကျွန်တော်အဲ့ဒါတစ်ဆက်တည်းမှာပဲဟိုအစိုးရကျွန်တော်မေးချင်တာကလက်ရှိဟလာဘာမက်ဆိုတဲ့ဥပဒေမူကြမ်းတစ်ခုလည်းရှိသေးတယ်အဲ့ဒါကထဲလွတ်တော်အောက်လွတ်တော်ကိုနိုင်ငံရေးကော်မတီတွေမှာရောက်နေလို့ကျွန်တော်သိထားတယ်ဘာမက်ကဘယ်လိုဖြစ်နေလဲမရှိမင်းဘာဖြစ်လာနိုင်လဲ
ဘာမက်ကလောလောဆယ်မှာကိုကဒီအောက်လွတ်တော်မှာတော့သူကအခြေအနေကောင်းတယ်ထဲလွတ်တော်မှာရက်တက်နေရပေါ့နော် bipartisan support မရတဲ့အနေအထားမှာဖြစ်နေတယ် republican senator တွေကသဘောမကျဘူးဒီမှာပါတဲ့အချက်တချို့ဘာမှအဲ့ကဖြစ်တည်လာမှုကကွာဒီဘေးကအာ military coup February တနေ့စဖြစ်ပြီးနောက်ပိုင်းမှာတတ်တက်ရေးထားတဲ့ဘေးမဟုတ်ဘူးကွာလွန်ခဲ့တဲ့2019ခုနှစ်ကနှစ်ခါထွက်ပြူးတဲ့ဘေးရဲ့2020မှာတစ်ခါထွက်ပြူးတဲ့ဘေးသုံးခုကို mash up လုပ်ပြီးတော့သူတို့က carry forward လုပ်တဲ့သဘောမျိုးတချို့တစ်ချက်နှစ်ချက်ပဲလောလောဆယ်ကူးကာလာမှာဖြစ်တာမှာပါတာ MOG ပေါ့နော် MOG နဲ့ gemstone နဲ့ပတ်သက်ပြီးတော့ sanction လုပ်ဖို့တပါတာအဲ့တော့ဒီဘာမှအမှမဆိုရင်အဓိကအချက်ဖြစ်တဲ့ NDA မှာလို့ကိုပွင့်လင်းလင်းပါတဲ့NUG ကိုမြန်မာနိုင်ငံတရားဝင်အစိုးရဖြစ်တတ်မှတ်ရေးဆိုတော့ဒီလိုမျိုး push လုပ်တဲ့လုံးဝမပါဘူးလုံးဝမပါဘူးကွာအဲ့တော့အားနည်းချက်တရှိရဲ့ language wise မှာလည်းတစ်ခါလေကြာရင်ဖတ်ပြီးပေးဆက်မင်းက60ကိုဖတ်ချင်ရင်တစ်ခါလေကြာရင် main online တို့စစ်တပ်နဲ့စနစ်ကိုအပြစ်တင်ချင်တာလား civilian government အပြစ်တင်ချင်လားဆိုတော့မကွဲပြားဘူးရောထွေးနေပိုလူကိုစူးစလို့ဒီလူကိုစူးစလို့ပေါ့နော်အဲ့လိုမျိုးဖြစ်နေတယ်ပြီးတော့ NUG ကို road တင်ပေးတာလည်းလုံးဝမပါဘူးကွာ humanitarian aid မှာဆိုရင်မြန်မာနိုင်ငံမှာအစိုးရတည့်ရမရှိတဲ့အတိုင်းပဲအာပြည်ပအာတခြား non profit တွေကပဲသွားမဲ့ပုံစံပဲဖြစ်နေတယ် NUG နဲ့ညှိပြီးတော့လုပ်မယ်လုပ်ငန်းဆိုင်တာတွေကိုလုပ်မယ်ဆိုတာမျိုးမရှိဘူးမရှိတော့ NUG ရဲ့ credibility ကယော့တယ်ဒီနိုင်ငံတကာမှာအစိုးရတည့်ရရှိတဲ့အကြောင်းလို့ဘာပဲလုပ်ကန်လုပ်ဆောင်ဆောင်ဒီအစိုးရတည့်ရနဲ့တစင်သွားမှတာအဲဆိုရတဲ့အတိအမှတ်ပြရရှောက်မယ်ပြီးတော့ပို့ထိရတယ်ပေါ့နော်ဒါဆိုမင်းအောင်တော့ humanitarian aid လုပ်တဲ့လူတွေဥမာဆိုရင် EMT တွေဒေါက်တာတွေတခြား non profit လူတွေပါဖန်ဆီတက်ချက်နေတဲ့ဟာကို NGO တွေကတစင်မသွားရင်ဒီလိုမျိုးကုညီဖို့ဆိုတာ IDP အတွင်းထဲကလူတွေချင်းမရောက်ဘူးကွာအရန်အောင်ခတ်မှာ
ဟုတ်ကဲ
့ဒါမျိုးပေါ့နော်လူဝက်ချက်တွေအများကြီးပဲနံပါတ်1ပြဿနာကတော့ NGO ကိုအတိအမှတ်ပြပါတော့ဆိုပြီးလွတ်တော်အနေနဲ့တမရအောင် pressure ပေးတဲ့စာသားရေလုံးဝမပါဘူး
ဟုတ်ကဲ့
မပါတော့အဲ့ဒါကိုပြင်ဆင်ဖို့လုပ်နေတယ်ဟုတ်
ဟုတ်ကဲ့ဒါဆိုဘာမှအဲ့ကတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပါပေါ့နော
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ပါမရှင်မင်းအချိန်ပေးပြီးဖြည့်ဆို့ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဆန္ဒရှိရာအောင်မြင်ပါစေခင်ဗျာ
ဟုတ်ကဲ့အောင်မြင်ပါစေရှင်ကျေးဇူးတင်ပါတယ်ကိုယ်ကိုလည
်းကိုချောချောသိန်းစီစဉ်တင်ဆက်တဲ့အင်္ဂါညချမ်းဆွေးနွေးခန်းစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုကတော့သတင်းချင်းချုပ်ကိုကိုဇော်မှုကျော်ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ဥယျာဉ်တိုးလာနေပြီးတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူတွေပုံမှုလိုအပ်မှာဖြစ်တဲ့ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကနယူးယောက်ဌာနချုပ်ရုံးမှာအင်္ဂါနေ့ကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်နဲ့တိုင်းရင်းသားအင်အားစုများဒေသခံပြည်သူတွေဖွဲ့စည်းထားတဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေတိုးလာတယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်အိန္ဒိယနိုင်ငံသားရဲ့ဝင်ကြီးဌာနအတွင်းဝင်ဟာဒီကနေ့ဗုဒ္ဓနေ့မှာမြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်သွားရမှာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အိန္ဒိယအစင်းမြင့်အရာရှိတူပထမဆုံးချိန်လာရတာဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအပါအဝင်အိန္ဒိယနဲ့မြန်မာနယ်စပ်ကိစ္စတွေဆွေးနွေးမယ်လို့အိန္ဒိယနိုင်ငံသားရဲ့ဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဝန်ဆန်းမြန်မာနိုင်ငံကိုသွားရောက်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့မဆာချူးဆက်စ်ပြည်နယ်လိုဝဲမြို့မှာရှိတဲ့ကမ္ဘောဒီးယားကောင်စီဝင်ရုံးရှိမှာပြီးခဲ့တဲ့စနေနေ့ကအဝေးရောက်မြန်မာနိုင်ငံသားတွေဆန္ဒပြခဲ့ပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဝန်ဆန်းဟာအာဏာသိမ်းစစ်ကောင်စီနဲ့တွေ့ဆုံဖို့လာမဲ့2022ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းနဲ့ကြားမှာရုရှားတပ်ဖွဲ့အများအပြားစုဖွဲ့နေတာနဲ့ပတ်သက်ပြီးတော့ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့တွေ့ဆုံဆွေးနွေးမှုဟာရှေ့နှစ်အစဇန်နဝါရီလအတွင်းစတင်နိုင်မယ်လို့ယုံကြည်တဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနအစိုးရအရာရှိသူကအင်္ဂါနေ့မှာပြောဆိုပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်မှုကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ထိုနီဖိုလော့ခ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုအားပေးနားဆင်တဲ့အတွက်1.2 1.3အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်ခီထိုက်ပါ
This program has come to you from the Voice of America, Washington.